Welcome to the Voice of America in Burmese.
mingla nan ne khma khnya to da shin paung shulan chat mi ja ba si view american tan ga ni 2018 khu ni january la 2 ye in ga ni mne phe season ni ko american pi law su myo ro washington dc ga ni dai ye thau lwin pe ni ba bi kilometer 32 40 49 ga ni phai yu na sin nai ja da lo view ye facebook sa mena phit de view ye bamis news ma le a chain ne ta bin ni thau lwin pe ni ba le khnya no sa mu wi ba aku mne khin season ni ko tawin yu tin set pe ma ba khnya
မင်္ဂလာနနေခင်ပါရှင်ကျမရှားဖောင်ပါဒီမနေ့နောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့အတူကြေညာပေးသွားမှာပါအီရန်နိုင်ငံကအစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းလူ12ဦးသေဆုံးခဲ့ရတယ်လို့အီရန်အစိုးရရုပ်မြင်သံကြားကပြောပါတယ်အမေရိကန်တပ်ဖွဲ့တွေတိုက်ခိုက်နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အိမ်ကြီးချင်းပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေကိုခိုအောင်နိုင်ဖို့ခွင့်ပြုထားတဲ့နိုင်ငံလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးဆွဆွပြောဆိုလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကြားကြားဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီသတင်းတွေအပြီးမှာကြားကြရမယ့်သတင်းလွှာတွေတွေမှာဆိုရင်တော့
Desidero ancora una volta farmi voce
ဒါတော့ဗာတီကန်နန်းတော်မှာကျင်းပတဲ့နှစ်တကူဝတ်ပြုဆုတောင်းပွဲမှာပိုပ်ဟမ်မင်းကြီး Francis ဟောကြားချက်ဖြစ်ပါတယ်နောက်ပိုင်းသတင်းလွှာတွေတင်ဆက်တဲ့အခါမှာအပြည့်စုံကိုကြားကြရပါမယ်အဲ့ဒါအပြင်2018ခုနှစ်မြန်မာနိုင်ငံရဲ့အလားအလာပေါ်ပြပမှာရှိတဲ့တိုင်းရင်းသားအဖွဲ့အစည်းတွေရဲ့အမြင်သဘောထားထိုင်းမြန်မာနေဆက်ရောက်ရှိပြောင်းအခြေချမြန်မာလူသမားတွေရဲ့နှစ်တစ်မျှော်လင့်ချက်အီရန်နိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲဆတဲ့အခြေအနေတွေကိုကြားကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုရှားဖောင်နဲ့ကိုကျော်အောင်လင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံကအစိုးရစန့်ကျင်ဆန္ဒပြပွဲတွေအတွင်းလူ12ဦးသေဆုံးခဲ့ရတယ်လို့အီရန်အစိုးရရုပ်မြင်သံကြားကပြောပါရတယ်။အထူးကြုံမှာပါဝင်သူတွေနဲ့ဥပဒေချိုးဖောက်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေနဲ့အင်အားသုံးဖြိုခွင်းသွားမှာဖြစ်ကြောင်းအီရန်သမ္မတဟာဆန်ရော်ဟာနီကပြောဆိုထားတာပါ။ပြည်တွင်းစီးပွားရေးအခြေအနေနဲ့ဒေသတွင်းလွှမ်းမိုးနိုင်အောင်ဆော်ဒီအရေဗျားနဲ့ဖြစ်နေတဲ့တိုက်ပွဲရဲ့အစိတ်အပိုင်းဖြစ်အစိုးရစစ်တပ်တွေကစီးရီးယား၊အီရန်နဲ့ယီမန်နိုင်ငံတွေမှာတိုက်ပွဲတွေဖြစ်နေတာကိုစတင်တဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့တဲ့ဆန္ဒပြမှုအတွင်းဆန္ဒပြသူယာနဲ့ချီဖမ်းဆီးခံခဲ့ကြရပါတယ်။လက်နဲ့ကင်ဆောင်ထားတဲ့ဆန္ဒပြသူတို့ကရဲစခန်းနဲ့စစ်တပ်အခြေစိုက်စခန်းတို့ကိုဝင်ရောက်ထိန်းချုပ်ဖို့ကြိုးစားခဲ့ပေမဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ပြင်းထန်တဲ့ခုခံမှုတွေနဲ့ရင်ဆိုင်ခဲ့ကြရတယ်လို့အစိုးရပိုင်းရုပ်မြင်သံကြားကပြောပါတယ်။လူမှုအတိုင်းဝိုင်းတွင်စူပူအောင်ကြမှုဖြစ်အောင်လုပ်သူတွေဥပဒေချိုးဖောက်သူတွေနဲ့ပြည်သူပိုင်အဆောက်အအုံနဲ့ပစ္စည်းတွေကိုထိခိုက်ပျက်စီးအောင်လုပ်တဲ့သူတွေကိုလုံးဝတင်းရင်ခံမှာမဟုတ်တဲ့အကြောင်းသမ္မတရော်ဟာနီကအတိအလင်းပြောဆိုထားပါတယ်အီရန်နိုင်ငံရဲ့မြို့တော်တဟီရန်မှာနှစ်သိက္ခူရဲ့ညမှာပဲဆန္ဒပြမှုအသစ်တစ်ဖန်ထပ်မံဖြစ်ပွားခဲ့ပြီးကားတွေကိုမီးရှို့ဖျက်ဆီးနေတာတွေကိုလည်းဒေသခံမီဒီယာတွေမှာတွေ့မြင်ရပါတယ်ရှင်
အမေရိကန်တပ်ဖွဲ့တွေတက်ခဲ့နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အိနီဂျင်ပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေကိုခိုးအောင်းနိုင်ဖို့ခွင့်ပြုထားတဲ့နိုင်ငံလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးတော့ဆွဆွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့15နှစ်တာကာလအတွင်းအမေရိကန်ကနေပြီးတော့ပါကစ္စတန်ကို33ဘီလီယံကျော်မိုက်မိုက်မဲမဲပေးခဲ့ပြီးပါကစ္စတန်ဘက်ကလိန်လေလဲပြားမှုတွေကလွဲလို့အမေရိကန်ကိုဘာမှပြန်မပေးခဲ့ဘူး။ကျွန်တော်တို့ရဲ့ခေါင်းဆောင်တွေအယူလောက်ခံခဲ့ရတယ်လို့သမ္မတထရမ့်ရဲ့2018နှစ်ခုနှစ်သစ်မှာပထမဆုံးတင်ခဲ့တဲ့ Twitter လူမှုကွန်ရက်ကအမှားသာမှာဖော်ပြထားပါတယ်။ပါကစ္စတန်ကကျမ်းပတ်သမားတွေကိုခိုးအောင်းနိုင်အောင်နေရာပေးခဲ့တယ်။ကျွန်တော်တို့ကကျမ်းပတ်သမားတွေကိုအာဖဂန်နစ္စတန်မှာလိုက်လံရှာဖွေတိုက်ခဲ့တဲ့အခါပါကစ္စတန်ရဲ့အကူအညီအ ਨੇ ချင်းရှိတာကလွဲလို့ဘာမှမရဘူးလို့သမ္မတထရမ့်ကဆိုပါတယ်။ပါကစ္စတန်ရဲ့လူမျိုးရေးဆိုင်ရာအဖွဲ့အစည်းနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကဆွဆွဲပြောဆိုလာတာကြားပါပြီ။အာဖဂန်ကတာလီဘန်တွေနဲ့ဟာကနီအဖွဲ့တွေကိုနေဆက်ဖြတ်ပြီးတော့အာဖဂန်တဲကိုဝင်တိုက်တဲ့ကိစ္စတွေအမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေကိုဝင်တိုက်တဲ့ကိစ္စတွေမှာပါကစ္စတန်လူမျိုးရေးတပ်ဖွဲ့တွေကမသိကြအောင်ဆောင်ပေးနေကြတယ်လို့အမေရိကန်ဘက်ကဆွဆွဲနေတာပါသမ္မတထရမ့်ကသူ့ရဲ့ Twitter ကနေပြီးတော့အခုလိုမျိုးအသိပေးရေးသားချက်လောက်တာဟာပါကစ္စတန်ကိုပေးနေတဲ့ဗန်နာရေးဆိုင်ရာအကူအညီတွေကိုရပ်ပစ်ဖို့ချင်းချောက်နေတာလားဆိုတာကတော့တဲတဲကွဲကွဲအခုမသိရသေးပါဘူး
မြန်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကလက်တွေ့ရှိတရားဖြစ်တဲ့ဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့သဘောပေါက်ထားရမယ်လို့မြန်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကပြောဆိုလိုက်ပါတယ်။မနေ့တနင်္လာနေ့နှစ်သိက္ခူမိကုံးမှာနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ခလုတ်ကစပွဲပေါ်မှာရှိနေတယ်လို့လည်းမြန်ကိုရီးယားခေါင်းဆောင်ကင်ကသတိပေးလိုက်ပါတယ်။အမေရိကန်ပြည်မှအေရိယာကြီးတစ်ခုလုံးကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ပစ်ခတ်နိုင်တဲ့အကွာအဝေးအတွင်းမှာရှိတယ်လို့လည်းကင်ဂျွန်အွန်ကပြောဆိုပြီး သူ့ကိုဖြစ်စေမြောက်ကိုရီးယားနိုင်ငံကိုဖြစ်စေအမေရိကန်ပြည်ထောင်စုဘက်ကဘယ်တော့မှစပြီးတိုက်နိုင်မှာမဟုတ်ဘူးလို့လည်းပြောဆိုပါတယ်အမေရိကန်ရဲ့နျူကလ িয়ার ချင်းချောက်မှုပုံစံပေါင်းစုံကိုမြောက်ကိုရီးယားဘက်ကကင်တွယ်နိုင်တယ်အမေရိကန်ဘက်ကပြစ်ခတ်မှုတွေကိုတားဆီးနိုင်စွမ်းရှိတဲ့ခိုင်မာတဲ့နျူကလ িয়ার အတားအဆီးရှိတယ်လို့လည်းကင်ဂျွန်အွန်ကမိန့်ခွန်းမှာထပ်သွင်းပြောဆိုပါတယ်ဒီကိစ္စကချင်းချောက်နေတာမဟုတ်ပဲတကယ်လက်တွေ့ရှိတရားဖြစ်တယ်ဆိုတာကိုအမေရိကန်တို့သဘောပေါက်ရမယ်လို့လည်းပြောဆိုသွားပါတယ်ကင်ဂျွန်အွန်ရဲ့နှစ်သစ်မိကွန်းဟာဆိုရင်ဒီနှစ်အတွင်းသူဦးစားပေးဦးတည်ဆောင်ရွက်မဲ့ကိစ္စတွေကိုချပြမှုအဖြစ်လဲအများကရှုမြင်ကြတာပါပြီးခဲ့တဲ့နှစ်အတွင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အတုံးလက်ပြင်းပြင်းထန်ထန်ပြောဆိုခဲ့ကြတာပါမြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုကိုချင်းချောက်လာရင်ကမ္ဘာမှာမကြုံဖူးသေးတဲ့တောက်ပြန်မှုနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတထရမ့်ကသတိပေးခဲ့တာပါ။မြောက်ကိုရီးယားဘက်ကတော့အမေရိကန်ပိုင်နဲ့ဂွမ်ကျွန်းအနီးပင်လယ်ပြင်အတွင်းကိုတိုက်ချင်းပစ်ပထိန်တပ်ဒုံးကျည်ပစ်ခတ်ဆင်တပ်ဖို့စဉ်းစားနေကြောင်းပြောဆိုတောက်ပြန်ခဲ့ပါတယ်ရှင်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့တုန်းကကုန်တင်ကားနဲ့ဗုံးဖောက်ခွဲခဲ့လို့လူပေါင်း912ဦးသေဆုံးခဲ့ရတဲ့အမှုနဲ့ပတ်သက်ပြီးတော့ဆက်ဆက်မှုရှိနေတယ်လို့ယူဆသူ9ဦးကိုအစိုးရရှိနေတဲ့ကတရားစွဲဆိုခဲ့ပါတယ်။အဲ့ဒီဖောက်ခွဲမှုတစ်ခုတည်းကြောင့်လူ900ကျော်သေဆုံးမှုဟာအာဖရိကမှာအရေးအတွက်အများဆုံးပါပဲ။တရားစွဲဆိုခံထားရသူတွေက4ဦးဟာအစိုးရရဲ့အချုပ်မှာဖမ်းဆီးခံနေရတာဖြစ်ပြီးတော့မနေ့တုန်းကတော့ဒီစစ်ခုံရုံးမှာသူတို့ကိုရုံးထုတ်ခဲ့ပါတယ်။ကျန်တဲ့2ဦးကတော့လွတ်မြောက်နေတော့မှပဲ။စစ်ခုံရုံးမှာရုံးထုတ်ခဲ့တဲ့သူတွေက Hassan Adin Isakha မူဂါဒီရှုမြို့ကိုဖောက်ခွဲတိုက်ခိုက်မှာဥဆောင်ခဲ့တဲ့အယ်ရှာဘတ်စစ်သွေးကြွအုပ်စုဝင်တို့ဖြစ်တယ်လို့စစ်ခုံရုံးတရားသူကြီးကဆွဆွဲပါတယ်အယ်ရှာဘတ်အဖွဲ့ကအော်တိုဘာလာတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘာမှပြောဆိုတာမရှိပေမဲ့အဲ့တိုက်ခိုက်မှုရဲ့နောက်ကွယ်မှာအယ်ရှာဘတ်အုပ်စုရှိတယ်ဆိုတာတန်တရားဖြစ်စရာမလိုဘူးလို့ဆိုမာလီအာဏာပိုင်တွေကပြောပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းမူဂါဒီရှုမြို့မှာကားဘုံးခွဲတိုက်ခိုက်မှုနဲ့အသေးခံဘုံးခွဲတိုက်ခိုက်မှုတွေကိုဒါဇင်နဲ့ချီပြီးတော့အယ်ရှာဘတ်အဖွဲ့ကပြုလုပ်ခဲ့တာဖြစ်ပြီးသူတို့အဖွဲ့ပြစ်မှတ်ထားတဲ့နေရာတွေကတော့ဟိုတယ်စားတောက်ဆိုင်နဲ့အများပြည်သူသွားလာနေတဲ့နေရာတွေဖြစ်ပြီးထိခိုက်သေးချင်မှုတွေလည်းအများပြားရှိခဲ့တာပ
ါ UAV ရိတ်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်မြန်မာနိုင်ငံအကျဉ်းဆောင်အတွင်းမှာထိမ့်သိမ်းခံရဆဲဖြစ်တဲ့ writers သတင်းတောင်တို့အတွက်အားလုံးဝိုင်းဝန်းဆုတောင်းပေးကြဖို့ပြီးခဲ့တဲ့ရက်ပိုင်းကမှမြန်မာအကျဉ်းဆောင်ကနေပြန်လည်လွတ်မြောက်လာတဲ့မလေးရှားနိုင်ငံသူသတင်းတောင် Mook Chwai Ling ကတောင်းဆိုလိုက်ပါတယ် writers သတင်းတောင်တို့ဖြစ်ကြတဲ့ကိုတဲ့ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာဒီဇင်ဘာလ12ရက်နေ့ကမြန်မာအာဏာပိုင်ညွှတ်ဖမ်းဆီးတာကိုခံခဲ့ကြရတာဖြစ်ပါတယ်သူတို့ကိုအရေးကြီးလုံခြုံရေးစာရွက်စာတမ်းတွေတရားမဝင်တည်င်းယူမှုနဲ့မြန်မာနိုင်ငံအစိုးရလွတ်ဝက်ချက်များအဥပဒေနဲ့ဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ကြောင်းမြန်မာအစိုးရကပြောပါတယ်တူရကီအခြေစိုက်ရေဒီယိုနဲ့ရုပ်မြင်သံကြားဌာန TRT ရဲ့သတင်းနောက်တွေဖြစ်ကြတဲ့မလေးရှားနိုင်ငံသူမှုချွိုင်လင်းနဲ့စင်ကာပူနိုင်ငံသားလောင်ဟွန်မန်တို့ဟာပြီးခဲ့တဲ့တောက်ကြနေရုံကစင်ကာပူနိုင်ငံချန်ကီလီစိတ်ကိုရောက်ရှိလာခဲ့တာပါသူတို့နှစ်ဦးဟာမြန်မာနိုင်ငံရဲ့လွှတ်တော်အဆောက်အုံတွေကို drone နဲ့ရိုက်ကူးဖို့စ조사ခဲ့တဲ့အမှုနဲ့2019အောက်တိုဘာလ29ရက်နေ့မှာဖမ်းဆီးထောင်ချခံခဲ့ရတာဖြစ်ပါတယ်။မန္တလေးမြို့အနီးကရမင်းတင်အကျဉ်းထောင်ကနေရန်ကုန်လေစိတ်ကိုမြန်မာလူဝင်မှုကြီးကြပ်ရေးတွေလိုက်ပါပို့ဆောင်ခဲ့ပြီးတဲ့နောက်စင်ကာပူနိုင်ငံကိုမင်းညာကပြန်လည်ရောက်ရှိလာခဲ့တယ်လို့စနေနေ့လုံကပဲ Choi Ling ကသူမရဲ့လူမှုကွန်ရက် Facebook ပေါ်မှာရေးတင်ခဲ့ပါတယ်။မြန်မာနိုင်ငံမှာနလကြထိမ့်သိမ်းခံရစဉ်တွင်လူရင်းကိုတော်တော်နဲ့မရောက်ပဲကွစ်ပတ်သွာလာလှုပ်ဆောင်ခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်နဲ့ပတ်သက်လို့ရုပ်ရှင်ဇာတ်လမ်းကောင်းတစ်ပုဒ်ဖန်တီးနိုင်မယ်လို့လည်းသူမကရေးသားခဲ့ပါတယ်ရှင်
။အိန္ဒိယမြန်မာနယ်စပ်မဏိပူရပြည်နယ်ထနုပါခရိုင်မှာတနင်္လာနေ့ကနှစ်ဖက်တင်းမာမှုတွေဖြစ်ခဲ့ပါတယ်မဏိပူရပြည်နယ်ပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့နယ်မြေမှာမြန်မာစစ်တပ်ကမြေညှိမှုတွေကိုလှုပ်ဆောင်နေပြီးတော့နောက်တစ်နေ့မှာအခုလိုတင်းမာမှုဖြစ်ခဲ့တာလို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြထားပါတယ်တနုပါခရိုင်အခွန်ကောက်ခံသူရဂုမာနီကရဲမှုဤပုံချနဲ့တူစစ်ဆေးစင်မှာပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့နယ်မြေအတွင်ဝက်ချံဆောက်ထားတာကိုတွေ့ခဲ့ရတဲ့အကြောင်းအဲ့ဒီဝက်ချံတွေကိုအချိန်မီ ဖြတ်မပေးလို့ရှိရင်တရားမဝင်လို့ဆောင်မှုနဲ့ခံအုပ်ချုပ်ရေးအဖွဲ့ကအရေးယူမှဖြစ်တဲ့အကြောင်းပိုင်ရှင်တွေကိုပြောကြားခဲ့တယ်လို့ဆိုပါတယ်။စနေနေ့မှာမြန်မာဘက်ကအဲ့ဒီပိုင်ဆိုင်မှုတတ်မှတ်ထားခြင်းမရှိတဲ့ဒေသမှာမြေတွေညှိခဲ့တာလို့ဆိုပါတယ်။ အဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာဘက်ကတရားဝင်အကြောင်းပြန်ကြားတာမရှိဘူးလို့မစ္စတာဂူမန်နီကပြောပါတယ်။နေဆက်ဒေသမှာတည်ကြနေနမိတ်တတ်မှတ်ထားခြင်းမရှိတဲ့အတွက်မကြာခဏအငင်းပွားမှုတွေဖြစ်ပေါ်လို့ရှိတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့ကတုန်းကလည်းတနူပါခရင်အတွင်းကဟော်လန်ပီးယားရွာတဲကိုမြန်မာစစ်တပ်ကဝင်လာပြီးတော့အဲ့ဒီရွာဟာမြန်မာပိုင်နဲ့ဖြစ်တယ်ပြောလို့ပြောပြီးတော့တစ် နှစ်ပေါင်းများစွာကတည်းကတည်ရှိခဲ့တယ်လို့ပြောကြပါတယ်။အဲဒီရွာဟာမြန်မာပိုင်းနဲ့အတွင်းမှာရှိတယ်လို့လည်းမြန်မာဘက်ကပြောနေတာကြောင့်နေဆက်မူရီမြို့မှာတရားဝင်နေဆက်ကိုရိတ်ဂိတ်တည်ဆောက်တဲ့လုပ်ငန်းတွေလည်းရပ်ဆိုင်းထားခဲ့ရတယ်လို့ပြောပါတယ်။
တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အရေးမှာဩစတြေးလျနိုင်ငံကဝင်ရောက်ဆက်ဖက်တာနဲ့ပတ်သက်ပြီးတတိပိတဲ့ဆောင်းပါးတစ်ပုဒ်ကိုတရုတ်အစိုးရပိုင်းကတင်းစာကအရေးသားဖော်ပြလိုက်ပါတယ်။အဲ့လိုဝင်ရောက်ဆက်ဖက်မှုလုပ်တာတွေကိုတရုတ်နိုင်ငံကပြင်းထန်တဲ့တံပြန်အရေးယူမှုတွေလှုံ့ဆော်လာနိုင်ပြီးဩစတြေးလျနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအကြီးအကျယ်ထိခိုက်လာစေနိုင်တယ်လို့ဆောင်းပါးထဲမှာတတိပိရေးသားထားတာပါ။ဘေကျင်းမြို့မှာရှိတဲ့တရုတ်ရေတပ်သူတေသနာဌာနကသူတေသည်ဇောင်းရီကရန်လိုတဲ့သဘောနဲ့ Global Times သတင်းစာမှာရေးသားထားတဲ့ဆောင်းပါးထဲမှာအမေရိကန်နဲ့တပူတရွဲလုပ်နေတာဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုအဆိပ်တောက်ဖြစ်စေတယ်လို့အမေရိကန်တရုတ်နိုင်ငံအကြားဗျူဟာကျတဲ့ဆက်ဆံရေးကိုလည်းလှုပ်ခတ်စေတယ်လို့သူတေသည်ဇောင်းရီကသတိပေးရေးသားထားတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံဘော်နီယိုကျွန်းနီးမှာခီးတဲ့52ဦးတင်ဆောင်လာခဲ့တဲ့ speed boat တစ်စီးတွင်းကနေကတိတ်မောက်သွားလို့အနည်းဆုံးလူ9ဦးတင်ဆုံးသွားတယ်လို့သက်ဆိုင်တာဝန်ရှိသူတွေကပြောပါတယ်။မြောက်ပိုင်းကလီမန်တန်ခရိုင်ကနေပြီးတော့ဒီခရန်တန်မြို့ကိုသွားနေစဉ်မှာအဲ့ဒီ August Shorts Express ဆိုတဲ့ speed boat တိတ်မောက်သွားခဲ့တာပါ။ speed boat မှာပလာတဲ့အစီရင်ရဆိုလို့ရှိရင်ကလေးငယ်9ဦးအပါအဝင်ခီးတဲ့48ဦးနဲ့ဝန်ထမ်း3ဦးလိုက်ပါသွားတယ်လို့ရရှိတွေကပြောပါတယ်။ခီးတဲ့အစီရင်ထဲမှာလူမယ်ရကလေးငယ်တွေရဲ့အစီရင်ကိုထည့်သွင်းဖော်ပြထားလိမ့်မရှိဘူးလို့အဲ့ဒီရရှိတွေကဆိုပါတယ်။ Direct from Washington The Voice
of America The Away ထိတန်းရောက်နိုင်ငံတကာသတင်းတွေကိုရှားဖောင်းနဲ့ကိုကျော်အောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook ကနေအခုလိုနားဆင်နိုင်တယ်လို့ Internet ဆက်မင်းနာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ကြည့်နေတဲ့ဒီပြန်နဲ့နားဆင်နိုင်ပါတယ်။အခုတော့သတင်းစောင်းမားတွေကိုထုတ်လွှင့်ပေးပါတော့မယ်။ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေရဲ့အဖြစ်ကကမ္ဘာမှာအားအနည်းဆုံးနဲ့ကူညီမှုတွေအလွတ်ဆုံးကိစ္စရပ်ပဲလို့2018ခုနှစ်တစ်ကူဟောကြားချက်ထဲမှာပုပ်ရဟမင်းကြီးဖရန်စစ်ကအဓိကထားပြီးတော့ထည့်သွင်းဟောကြားခဲ့ပါတယ်။ဒီအကြောင်းကိုကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။2018ခုနှစ်တစ်ကူထိမ့်မှဗာတီကန်နန်းတော်ရဲ့ရင်မြန်မာကျင်းပတဲ့ပုပ်ရဟမင်းကြီးရဲ့ဝတ်ပြုစုတောင်းပွဲမှာပေးကတ်4000လောက်တက်ရောက်ခဲ့ကြပါတယ်။ပေါ်ဟမင်းကြီးရဲ့2018ခုနှစ်တည့်အဖွင့်ဟောကြားချက်မှာအဓိကရွေးချယ်ပြီးတော့ဟောပြောတဲ့အကြောင်းအရာကတော့ကမ္ဘာတဝန်းကရွှေပြောင်းခြေချနေထိုင်သူတွေနဲ့ဒုက္ခသည်တွေရဲ့အကြောင်းပါပဲ
Desidero ancora una volta farmi voce
ညီညာနဲ့အနာဂတ်ကိုရနိုင်ဖို့စူးစမ်းတောင်းဆိုနေကြတဲ့ညီအကိုမောင်နှမတွေအတွက်သူတို့ရဲ့ကိုယ်စားကျွန်ုပ်ထပ်ပြီးပြောဆိုပါရစေဒီလိုညီညာမှုဆိုတာကလူတိုင်းရဲ့ရပိုင်권တစ်ခုပါဒီညဉ့်ညမှုကိုရနိုင်ဖို့ခက်ခဲကြမ်းတမ်းပြီးအန္တရာယ်များတဲ့လမ်းကိုသူတို့တွေတော်တော်များများကဘဝနဲ့ရင်ပြီးဖြတ်တန်းလိုကြပါတယ်။သူတို့ရဲ့နှလုံးသားထဲကညဉ့်ညမ်းမှုညှော်လင့်ချက်ကိုမှေ့မိန်သွားအောင်ကျွန်ုပ်တို့မလုပ်သင့်ပါဘူး။ဒုက္ခသည်တွေရွှေပြောင်းအခြေချနေထိုင်သူတွေရဲ့အနာကညဉ့်ညမ်းဖို့ဆိုတာလူတိုင်းလူမှုအဖွဲ့အစည်းတိုင်းဖခင်ကြောင့်တိုင်းကအသေးချာလှုပ်ဆောင်ပေးရမယ့်အရေးကြီးတဲ့ကိစ္စပါ။အခုလိုနှစ်တစ်ခုအခါသမယမှာသူတို့တွေအတွက်အကူအညီအထောက်ပံ့နေပိုရရှိအောင်ကဘာကြီးကသူတို့တွေကိုလက်ခံကြိုးစားအောင်လှုပ်ဆောင်ရေးခွန်အားတွေကိုဖျားသခင်ဖန်ဆင်းပေးသနာတော်မူပါ
ပေါ်ဟမ်းမင်းကြီးဖရန်စစ်ကဒုက္ခသည်တွေနဲ့ရွှေပြောင်းခြေချနေထိုင်သူတွေရဲ့အခက်အခဲတွေကိုပို့ပြီးတော့အကူအညီပေးကြဖို့ကမ္ဘာကောင်းဆောင်တွေကိုတည်ကြားနိုင်အောင်တိုက်တွန်းတယ်လို့လည်းဟောကြားခဲ့ပါတယ်မကြာခင်တုန်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုပေါ်ဟမ်းမင်းကြီးကြောက်ခဲ့တဲ့ခီးစဉ်တွေအတွင်းမှာလည်းမွတ်စလင်ဒုက္ခသည်တွေနဲ့သူတွေ့ဆုံခဲ့ပါသေးတယ်လူတွေအများများထွက်ပြေးရတဲ့ဒုက္ခတွေမဖြစ်ရအောင်နိုင်ငံရေးပြဿနာတွေကိုအသေးချာဖြေရှင်းဖို့လဲပိုဟမ်းမင်းကြီးကတိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့ခရစ်မတ်စနေ့ဝတ်ပြုစုတောင်းပွဲမှာတော့လည်းသူ့ရဲ့မြန်မာပြည်နဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွေနဲ့ပတ်သက်ပြီးတော့ထည့်သွင်းဟောကြားခဲ့ပါသေးတယ
်။ Rivedo Gesù nei bambini che ho incontrato durante il mio ultimo viaggio မ
ကြခင်တုန်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုအကျွန်ုပ်တို့ရောက်ခဲ့ပြီးအဲဒီမှာကလေးငယ်တွေနဲ့တွေ့ဆုံခွင့်ရခဲ့ခြင်းမှာယေရှုသခင်ကိုအကျွန်ုပ်တို့ကြိမ်ထပ်ပြီးဖူးခွင့်ရခဲ့ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းဟာဒီဒေသအတွင်းကလူနည်းစုအုပ်စုတွေကိုအကူအညီပေးတာတွေအကာအကွယ်ပေးတာတွေကိုရမှတ်ထားပဲအသေးချာဆက်ပြီးပေးနေဖို့အကျွန်ုပ်မျှော်လင့်ချက်ထားခဲ့ပါတယ်
။2018ခုနှစ်တစ်ကူးဆူတောင်းဝတ်ပြုပွဲအတွင်းပေါ်ဟမင်းကြီးဖရန်စစ်ရဲ့ဟောကြားချက်တွေထဲမှာတရားမဝင်လာရောက်နေထိုင်ကြမဲ့သူတွေအမေရိကန်ပြည်ထောင်စုကိုဝင်လို့မရအောင်မက္ကဆီကိုနယ်စပ်တကျောမှာဒတိုင်းခတ်ဖို့လုပ်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်ကိုလည်းပေါ်ဟမင်းကြီးကထည့်သွင်းဝေဖန်ခဲ့ပါတယ
်။ကိုကျော်အောင်လင်းပြောပြတော့တာဖြစ်ပါတယ်။အခုနှစ်တည်ဖြစ်တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံတိုးတက်ပြောင်းလဲရေးပြည်တွင်းငြိမ်းချမ်းရေးရရှိရေးနဲ့ပတ်သက်လို့တည်ငြိမ်တာဖွဲ့စည်းတွေကအကောင်းမြင်ဖို့တွတ်ဆုပ်နေကြပေမဲ့တစ်ဖက်မှာတော့အကောင့်ဘက်ကိုဥတီမယ်လို့မျှော်လင့်သူတွေလည်းရှိကြပါတယ်။2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့အနာဂတ်မျှော်လင့်ချက်တွေနဲ့ပတ်သက်လို့ရှားဖောင်ကစူးစီးပြီးတော့တင်ပြထားတာကိုနားဆင်ပါခင်ဗျာ
။မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲရေးအတွက်အဓိကကြပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့ဆိုရင်နီလန်အစ်စ်နဲ့လှုပ်ဆောင်ရမှာဖြစ်တယ်လို့တမတော်ဘက်ကသဘောထားပြောင်းလဲဖို့လည်းလိုအပ်တယ်လို့တိုင်းဒါအဖွဲ့အစည်းတွေကပြောပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလက်ရှိကျင့်သုံးနေတဲ့အပြစ်ခတ်ရဆဲရေးစာချုပ် NCA ကိုလက်မှတ်ထိုးမှငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ဆွေးနွေးခွင့်ပြုမယ်ဆိုတဲ့အချက်ကိုဆက်ပြီးကျင့်သုံးနေအောင်မယ်ဆိုရင်တော့2018ခုနှစ်မှာလည်းငြိမ်းချမ်းရေးအတွက်အလားအလာတိတ်ပြီးကောင်းမှာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စု Los Angeles မြို့မှာနေထိုင်တဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာစိုင်းထွေးမောင်ကပြောပါတယ
်2018တော့ဒါနှစ်သစ်ဖြစ်တယ်ကျွန်တော်ထင်တာကတကယ်ငင်းချမ်းရေးရဖို့ဆိုရင်တော့ဤအစ်စ်နဲ့သွားမှရလိမ့်မယ်လို့ထင်တယ်။တက်နဲ့ကင်အားလုံးပါဝင်နိုင်ဖို့ရန်အတွက်ဤအစ်စ်လုပ်ရမယ်။အခုကသူတို့က NCA ကိုပဲအတိကထားပြီးတော့ NCA မထိုးရင်တော့ပါဝင်ဆွေးနွေးခွင့်မပြုဆိုတဲ့ဥစ္စာ။နောက် NCA ကလည်းအခုကပြဿနာတွေဖြစ်နေတယ်။ထိုးထားတဲ့အဖွဲ့တော်က NCA ကိုသူတို့ကတိတ်ပြီးတော့အယုံမကြည်မရှိတော့ဘူးဖြစ်နေတယ်။မြောက်ပိုင်းကဖွဲ့ခုနဖွဲ့ကလည်း MCU ကိုလက်မခံဘူးတခြားနည်းနဲ့သွားမယ်လို့ပြောနေတော့အဲ့ဒီ MCU ကိုပဲအတိအကထားပြီးကင်ပြီးတော့ငင်းချမ်းကြီးဆွေးနွေးမယ်ဆိုရင်တော့တိတ်တော့ဟိုအလားအလာမကောင်းဘူးလို့ထင်တယ်။နီလာအတစ်ဆိုတာကချွင်းချက်အနေနဲ့ထားပြီးတော့အလုံးပေါက်ပြီးနိုင်တဲ့နီလာအတစ်ပေါ့အဲ့ဒီဟာလုပ်မယ်ဆိုရင်ကျွန်တော်ထင်တာငင်းချမ်းကြီးဆွေးနွေးဖို့ငင်းချမ်းကြီးရဖို့ပူပြီးနီးစပ်တယ်လို့ကျွန်တော်ထင်တယ
်။အလားတူပဲအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေထိုင်တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂမ်ဆန်းကလည်းပြည်တွင်းငင်းချမ်းကြီးရဖို့အတွက်အဓိကကတော့တမတော်အပေါ်မှာမူတည်တယ်လို့ပြောပါတယ်
။အဓိကတော့တမတော်ရဲ့သဘောထားပဲဖြစ်ပါလိမ့်မယ်။တမတော်ကလည်းဒီ2018ကနေပြီးတော့ဘလို့ဆက်ပြီးမှာပေါ့နော်။အရင်ကတင်မာတဲ့နိုင်ငံရေး policy ပဲဆက်ရှောက်လာတော့ဖြစ်နိုင်တဲ့တကယ်ကိုအကောင်လုံးစီစီလုံးလုံးနေနိုင်တဲ့ပြည်ထောင်စုပေါ်ဆောင်မလားဆိုတာတမန်တော်လည်းဆိုင်ပါတယ်။ဒါဆိုဒီ2018ကလုံခဲ့တဲ့အခု2019လို့ပဲစီရီတင်မာမှုလည်းပဲချက်ကြောင်တာမဟုတ်ပဲနဲ့စာမျက်နှာအတက်ပေါ့နော်ရင်းနိုင်ဖို့အတွက်ကျွန်တော်ကညှော်လင့်ပါတယ်
။ညတိကူအကျိုးတရက်နဲ့နှစ်ဆန်းဇန်နဝါရီလ၁ရက်နေ့မှာပဲရှမ်းပြည်နယ်တီဘောနဲ့မိုင်းရှုမြို့ဘက်တွေမှာရှမ်းပြည်မြောက်ပိုင်းတမရုံ SSPP SSA နဲ့မြမစစ်တပ်အကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒီဇင်ဘာလခရစ်စမတ်ပွဲတော်ရာသီတုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းမှာကချင်လက်နက်ကိုင်တပ်ဖွဲ့ KIA တအောင်ပလောင်တပ်ဖွဲ့ TNLA တို့နဲ့မြမအစိုးရစစ်တပ်အကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့လို့ဒေသခံတွေထိမှန်တိုက်ဆုံမှုရှိခဲ့ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံတဝန်းအပြစ်ခတ်ရဆဲနိုင်ဖို့နဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အတွက်အစိုးရဘက်ကပြည်내အဆင့်နိုင်ငံတော်အဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအပြင်27ရာစုပြည်ထောင်စုငြိမ်းချမ်းရေးညီလာခံတွေကျင်းပပြုလုပ်နေပေမဲ့တစ်ဖက်မှာတော့တိုင်းဒေသဒေသအထူးသဖြင့်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်တာကြောင့်တိုင်းဒေသတွေဘက်က2018မှာလည်းငြိမ်းချမ်းရေးရဖို့အတွက်တိတ်ပြီးမမျှော်လင့်ရကြတာပါ။ဒါပေမဲ့လည်း2019နှစ်ဟောင်းလုံးကမြန်မာနိုင်ငံမှာကြုံတွေ့ရင်ဆိုင်ရတဲ့အခက်အခဲတွေကိုတက်ဆိုင်ရအာဏာပိုင်တွေအနေနဲ့အခုနှစ်သက်2018ခုနှစ်မှာအကောင်းဆုံးလှုပ်ဆောင်ကြမယ်လို့မျှော်လင့်ကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့အခြေစိုက်မြမအရေးလှလာသုံးသက်သူဒေါက်တာတင့်ဆွေကရှုမြင်ပါတယ်
။ကျွန်တော်တို့ဗမာလူမျိုးတွေရဲ့ယူဆရာနှစ်သက်ကူလို့နေမျိုးမှာတော့အပြုသဘောအကောင်းသဘောကိုမြင်ကြပါတယ်။ဒါလည်းပဲဗမာနိုင်ငံမှာနိုင်ငံရေးနဲ့ပတ်သက်နေတဲ့ပုဂ္ဂိုလ်ဖွဲ့စည်းအားလုံးကလည်းအဲ့လို ဒီပြည်ကနေမှာဖြစ်သွားတာတွေအရာအလုံးဟာအကြောင်းပေါင်းစုံပြီးတော့မှတိုက်ဆိုင်ပြီးတော့မှတနည်းအားဖြင့်ကန်တရားပေါ့နော်နိုင်ငံရေးကန်တရားအနေလို့ကျွန်တော်တို့ဖြစ်ခဲ့ကြတာဒါပေမဲ့ကျွန်တော်မြင်တာကတော့လာမယ့်နှစ်မှာဒီတဲ့ဒီပို့ပြီးတော့ကောင်းတဲ့လမ်းကြောင်းတွေကိုတက်ဆိုင်တဲ့ဖွဲ့စည်းကောင်းဆောင်တွေအလုံးကအကျိုးစားကြနိုင်လိမ့်မယ်လို့ကျွန်တော်တို့အပေါင်းသဘောမြင်ထားပါတယ်ခင်
င်းမာရေးစီးပွားရေးစတဲ့ကဏ္ဍအတီးတီးမှာပြန်ပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်ရမှာလူတွေရဲ့အသိဉာဏ်အတွေးအခေါ်အယူအဆပြောဆိုယဉ်ကျေးမှုကအစပြင်မှသာလျှင်ပုံမှန်ကောင်းမွန်တိုးတက်မှာဖြစ်ကြောင်းလည်းဒေါက်တာတင့်ဆွေကပြောပါတယ်ရှင
်။ရှားဖောင်ပြောတော့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေနဲ့နေဆက်ကမြန်မာနိုင်ငံသားဒုက္ခသည်တွေကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေမြုံမှန်းနေတယ်လို့သူတို့ရဲ့နှစ်တကူမျှော်လင့်ချက်တွေအရနေရပြောင်းချင်ကြပေမဲ့ထိုင်းနိုင်ငံမှာဆက်ပြီးတော့နေထိုင်သွားဖို့ဆုံးဖြတ်နေကြပါတယ်။အကြောင်းစုံကို VOE သတင်းတော့မအေးမာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတက်လာပြီးအပြောင်းလဲတွေဖြစ်လာနိုင်တယ်ဆိုပြီးမျှော်လင့်နေကြတဲ့မြန်မာဒုက္ခသည်တွေနဲ့ထိုင်းနိုင်ငံထဲမှာစမ်းနေကြည့်ပြီးအလုပ်လုပ်ကြနေကြတဲ့မြန်မာတွေဟာနေရရင်းကိုပြန်လိုကြတာပါ။နှစ်တကူမျှော်လင့်ချက်တွေကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်စေချင်ကြတယ်လို့သူတို့ဘဝတွေအတွက်လုံခြုံစိတ်ချတဲ့တေချာရေရာတဲ့အပြောင်းလဲတွေဝင်ငွေထုတ်ဝေမျှတဲ့လူနေမှုဘဝတွေအတွက်မျှော်လင့်နေကြတာပါ။မြန်မာနိုင်ငံထဲမှာအဆင်မပြေမှုတွေကြောင့်ထိုင်းနိုင်ငံထဲမှာပဲဆက်ပြီးတော့နေထိုင်ရအောင်မှဖြစ်တယ်ဆိုပြီးရှေ့ပြောင်းလို့သမားတို့ကတော့ပြောပြပါတယ်။
ဒီနေ့သက်ကူမှာတော့ဘယ်လိုဆိုမှနေ့သက်ဆိုတော့အသက်အရွယ်အကုန်လုံးပေါ့နော်ဒီမြန်မာနိုင်ငံမှာပြောင်းလဲသိကျင်တယ်ပေါ့နော်တကယ်လို့ပြောင်းလဲမယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံသားလည်းတော့ပြန်ဖို့ဆင်သက်ပါပဲမထွက်ခင်တော့မမြနိုင်ဘူးဒီမှာကမြန်မာနိုင်ငံမှာကိုယ်စင်လုံးနဲ့တအားကြီးကြီးတယ်ဆိုတော့လေသူတို့ပေးတဲ့ဒီပတ်စံနဲ့တော့မလောက်နိုင်ဘူးလို့ထင်တယ်လေမာဒါကြောင့်မလို့လေဒီမှာပဲတနေ့လို့ဒီမှာ၃လောက်ဆိုတော့တပေါင်းနီးလောက်ကိုက်တယ်လေမာဒါတော့အဲ့လူတွေကအကုန်လုံးကဒီမှာပဲရှင်းနေဖို့တော့ဆက်သက်ကြကြတယ်မာဒီထိုင်းနိုင်ငံဒီ level ရရတော့ပြန်ကြမှာပေါ့နော်မအားလို့မျိုးကုလိုလို့ဆိုထိုင်းနိုင်ငံရဲ့ level မြန်မာရောဒီမောလို့ပြန်မယ်လို့တော့မထင်ဘူးမမြန်မာနိုင်ငံမှာဘယ်လိုဖြစ်လဲဆိုတော့တကယ်ပေါ့မဲ့ချိန်ပြီးတော့လူတွေပြန်ကြတာမှာကိုယ်တိုင်းရောတော့အချိန်လေးလည်းဒီတိုင်းပဲဆိုတော့ပြန်လာကြတဲ့လူကများတယ်လေမ
ထိုင်းနေဆက်ဒုက္ခသည်စခန်းကုန်းကဒုက္ခသည်တွေကတော့အနည်းဆုံး10နှစ်ကနေ20ကျော်အထိနေထိုင်နေရပြီမဲ့ဖြစ်စ်ကူမျောလင်းချက်တွေအနေနဲ့အပြောင်းလဲတွေဖြစ်မလာသေးဘူးဆိုပြီးနေရမပြန်နိုင်ကြသေးဘူးလို့ဆိုပါတယ်သူတို့တွေအနေနဲ့ရင်းညာရင်ဘဝလုံခြုံရင်နေထိုင်ရက်တည်စားသောက်ဖို့အခွင့်အလမ်းတွေမရရှိပဲမြန်မာနိုင်ငံကိုပြန်ဖို့တော့မလွယ်ကူသေးဘူးဆိုပြီးဒုက္ခသည်တဦးကတော့ပြောပါတယ
်ဒုက္ခသည်တွေတွေ့တာဒုက္ခသည်တွေကြတော့၃မျိုးရှိတယ်တချို့ကနိုင်ငံခြားသွားခြင်းနဲ့ဒီထိုင်းမှာလည်းမနေရှင်ဘူးတချို့ကထိုင်းမှာနေထိုင်းမှာပဲနေရှင်တော့တယ်တရားဝင်ပေါ့နော်အလုံးလဲလောက်ကန်စားသောက်ပြီးရတဲ့ပုံစံမျိုးနဲ့သူတို့နေရှင်တယ်တချို့ကကြတော့မြန်မာပြည်ထဲမှာပြန်နေရှင်တယ်အချို့ဆိုမြန်မာပြည်ရဲ့ပြန်ပြန်နေဖို့တော့မှသူတို့ပြင်ဆင်လာတာရှိရတာဒါပေမဲ့အဆင်မပြေဘူးသူတို့သိရလေပြန်ပြန်တက်လာကြတာပဲလက်ရှိတော့မဖြစ်နိုင်ဘူးထင်တယ်ဘာလို့လဲဆိုတော့တချို့နေရာတွေဆိုလဲစစ်ပွဲတွေကရှိနေတော့မယ်ဥမာအဓိကဆိုရင်ပြင်ပြင်းနေဆိုလဲဒါတကယ်ငြိမ်းချမ်းသေးတာမဟုတ်ဘူးပြီးတော့နေထိုင်လောက်ကစားတောက်ဖို့လောက်ကခွင့်လာလဲမရှိဘူးကေဘီနယ်တွေကလူတွေလည်းများသွားပြီးထိုင်းကိုပဲပြန်တက်လာပြီးလှုပ်လှုပ်ကြတာကြီးပဲများတယ
်ထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်ပါနေထိုင်အလုပ်လုပ်ကြနေသူ၃သန်းထက်မနည်းရှိသလိုထိုင်းနယ်စပ်မှာလည်း UNHCR ကုလသမဂ္ဂရဲ့အသိမှတ်ပြုစခန်းတွေမှာဒုက္ခသည်တသိန်းကျော်ခိုးလုံလျက်ရှိတာပါဒါအပြင်နယ်စပ်တခြားမှာလည်းရှမ်းနယ်ကရင်ဒုက္ခသည်တချို့ဟာပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေရဆဲဖြစ်ပါတယ်ဒီအတွက်သူတို့တွေဟာနှစ်သစ်မှာတော့အပြောင်းလဲတွေရှိလာဖို့မျှော်လင့်နေကြပေမဲ့လာမယ့်2018ခုနှစ်အတွက်ကတော့သူတို့ရဲ့မျှော်မှန်းချက်တွေဖြစ်မလာနိုင်သေးဘူးဆိုပြီးယူဆနေကြပါတယ်ရှင်
မအေးမှာပြောပြတော့တာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်အီရန်နိုင်ငံသားတွေကိုအကြမ်းဖက်သမားတွေဖြစ်တယ်လို့ထုတ်ဖော်ပြောဆိုခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အီရန်ပြည်သူတွေပေါ်စာနာထောက်ထားတဲ့အကြောင်းပြောပိုင်ခွင့်မရှိဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပြောလိုက်ပါတယ်အီရန်အစိုးရရဲ့စီးပွားရေးမူဝါဒပေါ်ဆန့်ကျင်ကန့်ကွက်ဆန္ဒပြနေကြတဲ့အီရန်ပြည်သူတွေကိုသမ္မတဒေါ်နယ်ထရန့်ကချီးကျူးလိုက်ပါတယ်အီရန်နိုင်ငံအတွင်းလမ်းမတွေပေါ်တက်ပြီးတော့ပြုလုပ်နေကြတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာတနင်္ဂနွေနေ့မှာ၄ရက်မြောက်ရှိလာခဲ့ပါပြီ။တချို့နေရာတွေမှာအကြမ်းဖက်ဆန္ဒပြမှုတွေလည်းဖြစ်ခဲ့ကြပါတယ်။စနေနေ့ညပိုင်းမှာတော့နိုင်ငံရဲ့အနောက်ပိုင်းဒူရူမြို့မှာလူတချို့တေဆုံးခဲ့ရတယ်လို့ဆိုပါတယ်။ VOA သတင်းတော့ဇလတိကာဟုတ်ကဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်အီရန်နိုင်ငံရဲ့နေရာတော်တော်များများမှာဖြစ်ပွားနေတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာတနင်္ဂနွေနေ့မှာ၄ရက်မြောက်နေ့အဖြစ်ဆက်လက်ပြီးတော့ဆန္ဒပြနေကြပါတယ်။ကုန်စည်နှုန်းကြီးမြင့်မှုတွေစီးပွားရေးအခက်အခဲတွေကြောင့်နိုင်ငံရဲ့အရှိမြောက်ပိုင်းဒေသမှာစတင်ပြီးတော့ဖြစ်ပွားခဲ့တဲ့ဆန္ဒပြမှုဟာပြန့်နှံ့လာခဲ့ပြီးတော့ဘာသာရေးခေါင်းဆောင်တွေဦးစီးနေတဲ့အီရန်အစိုးရကိုအဆုံးသတ်ပေးဖို့တောင်းဆိုနေကြပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကနိုင်ငံသားတွေအနေနဲ့အစိုးရပေါ်ပြစ်တင်ဝေဖန်ပိုင်ခွင့်ရှိတယ်လို့တနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။ဒါပေမဲ့အစိုးရအဖွဲ့ရဲ့အစည်းအဝေးအတွင်းပြောကြားခဲ့တဲ့သူ့ရဲ့မိန့်ခွန်းမှာလူမှုမတိမငြိမ်ဖြစ်မှုတွေနဲ့အများပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးတာတွေကိုတော့လက်တင်ခံနိုင်စရာမရှိဘူးလို့သမ္မတကပြောကြားခဲ့ပါတယ်
။ Mother Barabar in ke guruhi bekhan amwal umumi ro takhrib bokonand ya nazm ejtemai ro beham bezanand
အများပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးသူတွေအုပ်ချုပ်ရေးကိုမတိမငြိမ်ဖြစ်အောင်ဒါမှမဟုတ်လူမှုအသိုင်းအဝိုင်းအကြအဓိကဆုံးဖြစ်အောင်ဖန်တီးနေတဲ့အစိုးရကတော့အစိုးရအနေနဲ့ရောကျွန်တော်တို့ပြည်သူတွေကလုံးဝစိတ်ခံခွင့်လန်းမှာမဟုတ်ပါဘူ
း။အီရန်နိုင်ငံမှာ2009ခုနှစ်ကသမ္မတရွေးကောက်ပွဲအငင်းပွားမှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအခုဒီချိန်ဟာပြည်သူတွေရဲ့မကျေနပ်မှုကိုပြသတဲ့အကြီးမားဆုံးဆန္ဒပြပွဲဖြစ်ပါတယ်။ဆန္ဒပြသူတွေအချင်းချင်းအင်တာနက်ကတဆင့်အပြန်အလှန်ဆက်သွယ်စာပို့ရုပ်ပုံပို့ပေးနေတဲ့စနစ်တွေကိုအစိုးရကယာယီကန့်သတ်ပိတ်ပင်ထားတယ်လို့ဆိုပါတယ်။အီရန်လုံခြုံရေးတပ်ဖွဲ့တွေကအီရန်ရဲ့ရန်သူတွေနဲ့ဆက်သွယ်ပတ်သက်မှုရှိနေတဲ့ဆန္ဒပြသမားတွေကိုခွဲခြားဖော်ထုတ်ထားပြီးဖြစ်ပြီးသူတို့လှုပ်ဆောင်စရာရှိတဲ့အတိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့အီရန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။အီရန်ပြည်ထောင်စုဝန်ကြီးအဗ်ဒူလာဇာဟမနီဖာဇလီက
ဘောစု استفاده از فضای مجازی همه شاهد بودیم خشونت ورزی را ترویج کردند آموزش
اینترنت ကိုတလွဲအသုံးချပြီးအကြမ်းဖက်မှုတွေဖြစ်အောင်တွန်းပို့နေတာအဓိကယုံနေဖြစ်အောင်စနစ်တကျလက်ကျင့်ပေးနေတာလက်နဲ့အသုံးပြုနည်းတွေဖောက်ခွဲပစ္စည်းပြုလုပ်နည်းတွေတင်ကြားပေးနေတာဆန္ဒပြသူတွေအနေနဲ့ရဲတွေကိုဘယ်လိုတိုက်ခိုက်ရမလဲအိမ်ကြီးဈေးဆိုင်တွေကိုဘယ်လိုမီးရှို့ရမလဲဆိုတာတွေကိုတင်ကြားပေးနေတာတွေကိုကျွန်တော်တို့မြင်တွေ့ခဲ့ကြပြီးပါပြီ
ပြည်ပမှာထွက်ပြေးတိမ်းရှောင်နေကြတဲ့အီရန်လူမျိုးတွေကလည်းသူတို့ရဲ့နိုင်ငံသားတွေကိုထောက်ခံမှုတွေပြသနေကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းဆန္ဒပြသူတွေကိုချီးကျူးလိုက်ပြီးတော့နောက်ဆုံးမှာတော့အီရန်နိုင်ငံသားတွေဟာသူတို့ရဲ့ငွေတွေခိုးယူခံရပြီးအဲ့ဒီငွေတွေနဲ့ကျမ်းဖက်ဝါဒကိုပံ့ပိုးပေးနေတယ်ဆိုတာသိကုန်ကြပြီလို့ Twitter လူမှုခွန်ရက်ပေါ်မှာရေးသားလိုက်ပါတယ်။ Trump အနေနဲ့အီရန်နိုင်ငံသားတွေပေါ်ဘာမှစာနာထောက်ထားတဲ့စကားပြောနေစရာမလိုပါဘူးလို့အီရန်သမ္မတရူဟာနီကပြောပါတယ်
။ آقایی که امروز در آمریکا میخواد با مردم ما همدردی بکنه یادش رفته که چند ماه پیش
دیگه ایران نگنگا بیدوری با توتا سنهای سقا پیولا نیره امریکان نگنگا لوها لونگه ده لعنه اتونه به ایران نگنگا رو اچم پتماری لو پیوگه را و زومه نیبا بی
تمرا دونه ترام ها ایران نگنگا یه نیوکلیا اسیسین یدن زیه دوه ایران نه امریکان اپاوه نگنگا باون چاو نگنگا لما یه تو گجاره زباد و نیمو با بیمین تنن پیدن ویبندو دوله پی باره
အခု2018ခုနှစ်မှာမြန်မာနိုင်ငံအတွက်ဘလို့အခြေအနေတွေဟာစိန်ခေါ်ချက်တွေအကဲစမ်းချက်တွေဒါမှမဟုတ်အလားအလာကောင်းနေဖြစ်လာဖို့ရှိပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းတိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဝင်ရောက်ဆွေးနွေးလို့တဲ့တောသားရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တိုက်ရိုက်လိုင်းအစီအစဉ်လွှင့်ထုတ်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့ရဲ့နှစ်သိဆုံးဖြတ်ချက်ကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932318555လေးဖြစ်ပြီး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သောတာရှင်တွေကိုကျေးဇူးပါတယ်ရှင်
။ရိုက်ရိုက်ဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းလိုမီတာ3240လို့အပြင်လိုင်းလိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
တော်တော်တော့ခါရှိရှိမှာအရှင်နဲ့ညီညာတဲ့ငွေဆက်ကိုထုတ်ရမှာဘူးကောင်နဲ့
ဟုတ်ကဲ့
အဲ့မှာ circulation ကိုတိတ်ချုပ်တဲ့တော့အနေနဲ့ပုံပြရပါနေရအ
များကြီးဒါကတော့စီးပွားရေးကဏ္ဍအစီအစဉ်ကိုတင်ဆက်တဲ့ခါမှာနားဆင်ကြရမှာပါအဲ့ဒါအပြင်တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူရင်းအပေါ်မပြတ်ဦးကျော်စန္ဒာကကောက်နှုတ်တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒုက္ခသည်စီးဆင်းမှုကိုလက်နက်အဖြစ်အသုံးချနိုင်တဲ့ MBS ဆိုတဲ့ကောင်းစဉ်နဲ့ Robert Templar ရေးသားထားတဲ့ဆောင်းပါးကို Nikki Asian Review ကထုတ်နှုတ်ပြီးမူရင်းအပေါ်မူရင်းအသုံးတိုင်းတင်ပြလိုပါတယ်။ဒုက္ခသည်တွေစိတ်ချပြုတ်ဖိတ်နေတဲ့ Bangladesh တူတူပလောင်စခန်းမှာနိုင်ငံတကာဆန္ဒမှုအထောက်ပံ့ရေးအဖွဲ့အစည်းအများစုရဲ့ Signbook တွေပဲမှုလို့ပေါက်နေတာတွေ့ရပါတယ်။ဒါပေမဲ့ AM ဝန်ထုတ်ဝန်မိုးကြီးကိုအတိအကျထမ်းနေရသူတွေကတော့ဒေသခံတွေနဲ့ Bangladesh ပြည်သူတွေဖြစ်ပါတယ်။နဂိုအားမှာဆင်းရဲနွမ်ပါတဲ့ဘင်္ဂလားဒေ့ရှ်ဟာကယ်ဆယ်ရေးနဲ့လုံခြုံရေးမပြတ်တောက်စေဖို့ဒီနေ့ကိုဒေါ်လာ100,000လောက်သုံးနေရတာပါ။တခါဒီဒုက္ခသည်တွေကြောင့်ကုန်စည်နှုန်းတွေတက်အလုပ်ကိုင်တွေပုံမှုရှားပါလာနေပါတယ်။ဒုက္ခသည်တွေဟာပုံမှန်လုခတဲ့ရှော့ယူပြီးအလုပ်ဝင်လုပ်နေကြတာပါ။ဒုက္ခသည်တွေထမင်းချက်ဖို့ထင်းခုတ်လို့တဘာဝပတ်ဝန်းကျင်ပျက်စီးစေပါတယ်။မြန်မာနိုင်ငံနဲ့နိုင်ဂျင်းထိစပ်နေတဲ့ Cox's Bazar ဟာဆင်းရဲနွမ်ပါပြီးမူရစင်းနဲ့လူမှန်ကူမှုထူပြောတဲ့ခရိုင်တစ်ခုဖြစ်ပါတယ်။ဒီအခြေအနေမျိုးမှာရဇဝကနေနဲ့အဆက်အသွယ်ရှိတဲ့ဒေတာအန်နာပိုင်းတချို့ကကြီးပွားနေကြပါတယ်။တစ်ဖက်မှာတော့ဒုက္ခသည်တွေရုပ်တရက်ဝင်လာခြင်းစစ်တပ်တွေစခန်းချနိုင်ဖို့အတွက်ကြောင်းတွေကိုပိတ်လိုက်ရတာလည်းရှိပါတယ်။ကယ်ဆယ်ရေးကားတွေကြောင့်လမ်းတွေပိတ်ဆို့နေပြီးနာမကျန်းတဲ့ဒုက္ခသည်တွေကြောင့်ဆေးရုံတွေမှာလည်းကတင်မဆက်တော့ပါဘူး။ဒုက္ခသည်တွေကြောင့်ဒေသခံတွေဟာစစ်စေးဂိတ်တိုင်းလိုလိုမှာမှတ်ပုံတင်ထုတ်ပြပြီးသွားနေကြပါတယ်။ဒီလိုအခြေအနေကြောင့်ငကူကားမှဒုက္ခသည်တွေနဲ့စိတ်မထူးတဲ့ဒေသခံတွေအတွက်လည်းအဆင်မပြေမှုတွေထပ်ပိုးလာနေပါတယ်။ဘင်္ဂလားဒေ့ရှ်အပေါ်မြန်မာစစ်တပ်ကအမြင်မကြည်သလိုဒေါန်ဆန်းစုကြည်တို့မှစိတ်ပြီးဟဲဟဲပက်ပက်မရှိလာတော့ပါဘူး။မြန်မာဟာရိုဟင်ဂျာတွေကိုမောင်းထုတ်ခဲ့ပြီးတဲ့နောက်ပြန်လည်လက်ခံဖို့နှိမ့်နှံ့ချီပြီးအချိန်ဆွဲထားနိုင်ပါတယ်။ခန္ဓာကရိုဟင်ဂျာတွေကိုအစွန်းရောက်ဖြစ်လာမဲ့သူတွေလို့ပြောရတာမမျှတလှပြီးမဲ့ဒါလို့အများအပြားပြောင်းရွှေ့လာကြခြင်းဟာမတည်မြဲမှုကိုဖြစ်စေပါတယ်။ဒီဒီသားဟာ ISD ချေကုစခန်းဖြစ်လာနိုင်တဲ့ဆွဲဆိုရင်ရဟာသိအခြေမြင့်မရှိလှဘူးဆိုပေမဲ့ကက်ရှမီးယားနဲ့ပါလက်စတိုင်းတို့မှာလိုအကြမ်းဖက်မှုနှိုးဆွပေးတဲ့နေရာတွေဖြစ်လာနိုင်ပါတယ်။ဒုက္ခသည်တွေထဲမှာဆစ်စစ်နေအောက်တွေကအများအပြားရှိနေပြီးသူတို့ဟာပြိပခန့်နဲ့ရာဇဝတ်မှုအတွက်အဆုံးတက်လာနိုင်ပါတယ်။ဒီလိုအခြေမျိုးမှာငခုကလေးကပြိပခန့်တွေနဲ့ကြုံတွေ့နေရတဲ့စစ်တကောင်းဒေသခံဘုရားဘာသာဝင်လူငယ်စုအနေနဲ့လည်းဒီဒုက္ခသည်တွေဟာသူတို့နေမျိုးကိုလူယူသိမ့်ပိုက်ပြီးသူတို့ရွာတွေကိုတိုက်ခိုက်လာလိမ့်မလားဆိုတာပူဆွေးနေရဖြစ်လာနေပါတယ်။တကယ်တော့ကမ္ဘာတစ်လွှားမှာနိုင်ငံအများအပြားတို့ဟာဒုက္ခသည်တွေကိုနေဆက်ကမောင်းထုတ်ပြီးအိန္ဒိယနိုင်ငံတွေကိုချိန်ရောက်တာဒေသတွင်းမှာမတည်မငြိမ်ဖြစ်အောင်ဖန်တီးတာစသဖြင့်လက်နက်သဘွယ်အသုံးပြုနေရတွေရှိပါတယ်။သို့သော်လည်းဒီလိုရအတွက်ဗန်နိုင်ငံတကာဥပဒေကားမှသူတို့ကိုအရေးယူတာမတွေ့ရသေးပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံအဖွဲ့အစည်းကဒီပြဿနာနဲ့အကြာကြီးရင်ဆိုင်လာရရင်သူတို့နိုင်ငံတွင်းကဒုက္ခသည်ပြဿနာပါထပ်မံပေါ်ပေါက်လာနိုင်တယ်လို့ရေးသားထားပါခင်ဗျာ။ရိုဟင်ဂျာပြဿနာမှာအိန္ဒိယနဲ့တရုတ်မဟာဗျူဟာချမှတ်ရေးဂျိုဘန်ဆိုတဲ့ကောင်စီနဲ့ဘာရှာလီမိုဟတ်တီရဲ့ဆောင်းပါးကိုတော့ outlookindia.com မှာဖတ်ရပါတယ်။ရိုဟင်ဂျာပြဿနာကြီးထွားလာတော့ဒေသတွင်းအင်အားကြီးနိုင်ငံတွေအနေနဲ့ဒီပြဿနာကိုထိန်းချုပ်အဖြစ်ရှာတဲ့နေရာမှာစီရန်ကပေါင်းနိုင်ဖို့အပြိုင်ဆိုင်လုပ်လာနေကြပါတယ်။အိန္ဒိယနဲ့တရုတ်နှစ်နိုင်ငံလုံးဟာဒီလိုအပြိုင်ဆိုင်ကြိုးစားတဲ့နေရာမှာဆန္ဒမှုအထောက်ပံ့ပေးပြီးတော့ဖြစ်စေပြဿနာဖြစ်ရှင်းမဟာဗျူဟာမှာကူညီပြီးတော့ဖြစ်စေမြန်မာကိုချင်းကပ်သိမ်းသိမ်းဖို့လည်းကြိုးပမ်းနေကြပါတယ်။ဒါပေမဲ့အခြေခံအကြောင်းတရားတွေကိုဖြစ်ရှင်းနိုင်ခြင်းမရှိကြပါဘူး။ဒီဒုက္ခတွေကိုညင်ညင်ညံ့ပြန်လည်လက်ခံနိုင်မဲ့အခြေအနေမြန်မာနိုင်ငံမှာရှိပါရဲ့လား။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကိုရင်ဆိုင်နေရတဲ့နိုင်ငံဆက်ဆံရေးတခါနိုင်ငံတကာနဲ့ဆက်ဆံရေးမှာရောဒီတရုတ်နဲ့အိန္ဒိယတို့ဘယ်လောက်ထိလွှမ်းမိုးမှုရှိနိုင်မှာလဲကြည့်ရတာကတော့မြန်မာနိုင်ငံအနေနဲ့ ဒီဒုက္ခတွေကြီးပြန်လာရေးကိုလက်သက်ခံနိုင်တဲ့အခြေအနေဖြစ်လာအောင်လုပ်ပြနိုင်တဲ့အလားအလာမတွေ့ရပါဘူးတွေ့ရတာထားပါခင်ဗျာ
ဒါကတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာတွေကိုအကောင်းဆုံးတင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ဖို့အချိန်ရောက်ပါပြီဒေါ်လာသာတန်ကအစီအစဉ်တင်ဆက်ပေးနေတာပါ
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက G A T E gate ကခြံတကားပေါက်ကျမတို့မြန်မာမလေး gate တကားပေါက်လို့လဲခေါ်ကြတာတော်တော်ရှိများတိက C R A S H E R crasher က C R A S H crash ဆိုတဲ့ဝဟယကနေအခြေခံဆင့်တက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြစ်စီချိုးဖောက်တာကိုဆိုလိုပါတယ် C R A S H E R ကတော့ဖြစ်စီချိုးဖောက်သူပေါ့ရှင်ဒါကြောင့် Skype Group ရဲ့လုံးောက်အဓိပ္ပာယ်ကတော့ခြံတကားကိုဖြစ်စီချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာနီးဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြုတ်ပြီးပွဲတွေကိုဝင်တာစသဖြင့်မှလည်းအသုံးပြုလာတယ်လို့အက်ခံပွဲတွေကိုမဖိတ်ဘဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးနေရှိပါတယ်ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခတ်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကမဖိတ်ဘဲရောက်လာတဲ့အတွက်တကားကိုဖြစ်စည်းဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြစ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်။ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြစ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါတယ်။ဒီတော့နေပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းဂျင်တွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လင်မယားကတော့မဖိတ်ဖဲလေးသွားခဲ့တယ်လို့အတည်ပြုရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဝဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers ကပါတီ crasher လို့လည်းရည်ညွှန်းသုံးလို့ရပါတယ်။အက်ခံဝဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မှတ်ဝဲပဲနဲ့ဖြောပြပွဲအကစားပွဲတွေကိုသွားကြည့်တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့ idiom သုံးလဲ?
gate crasher
လို့သုံးလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမင်းနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒါကတော့ American Indian သုံး English စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်ကဏ္ဍလေးထုတ်လွှင့်ပေးပါတော့မယ်။စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။မြန်မာပုဂ္ဂလိကဗန်ဒီအနေနဲ့လာမယ့်ဇန်နဝါရီလနောက်ဆုံးထားပြီးတော့ငွေစည်းရှင်းတန်းတင်ပြဖို့ဘ ഹു ဘဏ်က6လအချိန်ပေးခဲ့ပေမယ့်အဲ့ဒီတတ်မှတ်ချက်ဟာအလွန်တူတောင်းတဲ့အကြောင်းပုဂ္ဂလိကဗန်ဒီဘက်ကပြောဆိုမှုတွေထွက်လာပြီးတဲ့နောက်တတ်မှတ်ချက်ကို3နှစ်အထိဘူဘန်ကတိုးပြလိုက်ပါတယ်ဒါဟာလက်ရှိအစိုးရအနေနဲ့မြန်မာနိုင်ငံဗန်လုပ်ငန်းကိုပြုပြင်ပြောင်းလဲဖို့စတင်လှုပ်ဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့ချင်းငွေတွေများနေတာကြောင့်ပုဂ္ဂလိကဗန်ဒီဘက်ကစည်ရင်းရှင်းလန်းတင်ပြဖို့အခက်အခဲတွေရှိနေတာပါပြည်သူ့လွတ်တော်ငွေစည်ရင်းကော်မတီဝင်ဟောင်းဒေါ်တင်ရွယ်ဦးကတော့ပုဂ္ဂလိကဗန်ဒီဟာပြပလုပ်ငန်းရှင်တွေကိုအလွန်ကျွံ့ငွေချေးမှုတွေရှိနေတဲ့အတွက်ရုတ်တရက်စီးရင်ပြဖို့အခက်အခဲရှိနေတာလို့ပြောပါတယ်ဒေါ်တင်ရွယ်ဦးနဲ့ဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းနိုင်ကစီးပွားရေးကဏ္ဍအပိုင်း1ဖြစ်တင်ပြပေးထားပါတယ်နားဆင်ပါခင်ဗျာ
ပုဂ္ဂလိကဗန်ဒီအနေနဲ့သူတို့ရဲ့ငွေစည်းရင်းရှင်းတန်းတွေကို6လအတွင်းတင်ပြကြဖို့ဆိုပြီးတော့ဒီ NLD အစိုးရတောင်းဆိုထားတာအစောပိုင်းမှာရှိခဲ့တယ်ပေါ့နော်ဒါပေမဲ့ပုဂ္ဂလိကဗန်ဒီဘက်ကကွန်ပလိန့်ပြန်လုပ်တာအချိန်ကတိတ်နေတယ်ပေါ့သူတို့ဘက်ကအဆင်မပြေနိုင်ဘူးဆိုပြီးတော့ကွန်ပလိန့်ပြန်လုပ်တော့ဘ ഹു ဘန်ကနေပြီးတော့အဲ့ဒါဆိုရင်6လအစားသူက3နှစ်ပြောင်းပြီးတော့အချိန်တိုးပေးမယ်ဆိုပြီးသူတို့ဆုံးဖြတ်ချက်ချလိုက်ပါတယ်ဆရာမဟုတ်ကဲ
့အဲ့ဒါကမှမအစားရ minimum reserve ratio ဆိုတာဘာမှထားတာရှိတယ်လေအဲ့ထားတဲ့တိုးနှုံးကိုဘ ഹു ဘန်ကဆော့လိုက်ပြီဆိုရင်ဘ ഹു ဘန်ကနေပြီးအပြင်မှာလည်းပတ်တဲ့ပစံများသွားမယ်လည်းများသွားတဲ့ခါကျအဲ့ပုံမှာဒီဘက်တစ်ခါပုဂ္ဂိကဖန်နေရလောရတာ哦ဘ ഹു ဘန်အဲ့ဒါနဲ့ပဲထိန်းချုပ်ထားရဆိုတာအဲ့ဒီကြားရမှာ ဒီပစာမန်းရီဆက်ကလေးရှင်ကိုသူဖိတ်ချုပ်ချင်လို့ဒီလိုဖိုင်လုပ်တဲ့သေးသေးတိကျတော့အလုပ်တောင်းလိုက်တဲ့ဆိုတာကကြတော့တနေ့ကတိတ်ောက်တော့ဖြစ်ကြမှာပေါ့မင်းတို့ရက်ဇာဗရီရှိုးဆိုတာဘာသူကထားထားတဲ့ထားပြီးတော့ကျန်တဲ့ငွေကိုမှကျန်ပြီးမန်းရီဆက်ကလေးရှင်နဲ့ဖလှယ်တာအိုးအဲ့ဒီပုံမှာဒီကတူရဲ့မင်းမရက်ဇာဗရီရှိုးဒီထားထားတဲ့ပစာနဲလေးအပြုံထားတဲ့ပစာအများရင်ပုံပြကြပါ ငွေဖောင်းပေါင်းမှုဖြစ်တာ哦အဲ့ဒါကိုသူထိ ंछ ုပ်ရှင်တော့
ဟုတ်ကဲ့
ဟိုဘာထိ ंछ ုပ်ထားတာအဲ့ဒါလည်းထိ ंछ ုပ်ထားတာလေ
ဟုတ်ကဲ့ဆရာမတို့ကအခုပြောနေတာဆရာမဒီလိုတို့ကအခုဟိုအနေဒီအစိုးရတက်လာပြီးတော့ဆရာမလည်းတည်မှာပါဆရာမလည်းလွတ်တော်ထဲမှာတာဝန်ထမ်းဆောင်ခဲ့တယ်ဆိုတော့ဒီလိုပါသူတို့ကအခုကအနေဒီအစိုးရတက်လာပြီးတဲ့နောက်မှာဒေါ်ဆန်းစုကြည်ဦးဆောင်ပြီးတော့သူတို့ဒါ banking sector reform လုပ်မယ်ပေါ့နော်ဆိုပြီးတော့သူတို့ကြွေးကြော်ထားတာရှိတယ်အဲ့ဒါကိုသူတို့ account ထဲပေါ်တဲ့အနေနဲ့ပုဂ္ဂလိကဘဏ်အနေနဲ့သူတို့ငွေစင်းစင်းနဲ့နေပေးပါပေါ့နော်အဲ့ဒါမှသူတို့ဘာတွေရှိလဲဘလောက်ရှိလဲဆိုတာသူတို့သိလို့ရအောင် reform လုပ်လို့ရအောင်ဆိုပြီးတော့သူတို့ကခြိလန်းပြင်ပုံကြပါတယ်အဲ့ဒီမှာပုဂ္ဂလိကဘဏ်တွေကလည်းသူတို့ဘက်က backlog တွေကများနေတော့သူတို့စင်းရင်းရှင်းဖို့အတွက်ကအချိန်ကသူတို့ပေးထားအချိန်အရန်နေတဲ့ခါကျတော့မဖြစ်နိုင်ဘူးဆိုပြီးပြန်ပြီးတော့ဟိုသူတို့ overdraft လုံးနေရများနေတယ်ပြောတယ်ပုဂ္ဂလိကဘဏ်တွေဘက်ကလေ
ဟုတ်တယ်ဘာလို့ဆိုသူတို့ဟို time reserve fund တွေ short ထားပဲပတ်စံနေပို့ရချိနေတာအဘိုးကအဲ့ diminished reserve ratio ကိုသူကထိချုပ်ထားမှာအဲ့ဒါထိချုပ်ထားမှာဆိုရင် money circulation ကိုသူထိချုပ်ပြီးသားဖြစ်တယ်လေအဲ့ဒါကြောင့်မလို့ printing money လောက်တော့လေဟိုဘဏ်ကနေပဲအဲ့စနစ်တွေစရသတ်မှတ်ထားပြီးသားဖြစ်တယ်ဆိုတာအစ်ကိုကြအစိုးရအမကန်နဲ့ထားထားမယ်ဆိုပြီးဘုံကသူ့အတူထားထားတာရှိတယ်။ရှိတော့ partially ပေါ့လေ။အဲ့လို partially ထားထားပြီးတော့မှကျန်တဲ့ဟာ money circulation သူထိ ंछ ုပ်တာ။နောက်ပြီးတော့လေအငွေစက်ကူဆိုလို့ရှိရင်လေသူကတတ်ထားရရှိတယ်မလား။အများဆုံးဘယ်လောက်ထိထုတ်မယ်ဆိုပြီးတော့ minimum reserve ratio နဲ့ငွေစက်ကူကန်တတ်ထားတာနဲ့နောက်မှ gold reserve နောက်မှကျောတော့နောက်ခံရွှေရှိမှအဲ့ရွှေနဲ့ညီညာတဲ့ငွေစက်ကူထုတ်ရမှာဘုံကန်းနဲ့
။ဟုတ်ကဲ့။
အဲ့ money circulation သူထိ ंछ ုပ်တဲ့ရောအနေနဲ့ပုံပြပါနေရအများကြီးရှိရဆိုတာခုနကမင်းရရဇဝေချုပ်သူထိ ंछ ုပ်ထားတဲ့ခဲနေပြီးတော့ချန်ထားရတဲ့ပတ်စံတွေအများကြီးရှိတော့အဲ့လိုဖြစ်ပေါ်လာသူပတ်စံရှိထားတာပေါ်မှာဆိုတော့သူတို့စင်းရတယ်ဒီဟို transparency မဖြစ်ဘူးပေါ့မပြနိုင်ဘူးပေါ့ပုံလိကပါနေရတယ်သူရှိထားတဲ့ပတ်စံတွေပြန်မရသေးတာတွေလည်းအများကြီးရှိသေးတာပုံလိကပါမှလည်းအဲ့ဒီကံပလိုက်လာလို့အမှန်ပြန်တော့စင်းရင်တောင်းနေတော့ဖြစ်သွားတာလေ
ဆရာမလည်းကြားမှာပေါ့တချို့ပြောနေကြတာအပြင်မှာဒီပုံလိကပါနေဟာဟိုစပြီးတော့သူတို့တတိတေကလေးကသူတို့ယူတတ်မှုမရှိဘူးပေါ့နော်ငွေမရနဲ့ငွေပြူဖြစ်ဖို့အတွက်တချို့ကအကြံစီနဲ့ဗန်ထောင်ကြရဲဆိုတော့ဟိုကောလာဟာလာတတိနေလဲကျွန်တော်တို့ကြားရတာဟိုဆိုတော့ဒီဗန်နေမှာလက်ပတ်နေတဲ့ငွေဟာကျွန်တော်တို့မြန်မာနိုင်ငံစီးပွားရေးလက်ပတ်မှုမှာဘလောက်ထိများအရေးပါတဲ့အခက်အခဲမှာရှိနေပြီလဲသူတို့ဟာ
အဲ့ဒါတော့အမီးပါထားမှာရှိရောဆိုတချို့ဗန်ကအဲ့လိုကြားရတာပေါ့နမနီလောင်ပြီးလုပ်ကြတယ်နောက်တစ်ခုကလည်းအခုဗန်နေကအရင်တော့ဆိုရင်ငွေချေရန်ခက်ခက်ခက်ချေရတာအခုကျတော့ဒီကဟိုဆောက်ဦးလေးပါမှပတ်စံရှိရလေဟိုမြေွက်ဆိုတိုင်းမရှိဘူးလေအဲလူတွေကအဖြစ်အခု structure နဲ့အဆောက်အဦပဲဖြစ်ဆောက်ဆောက်ပြအဲ့ဒါနဲ့ရှိတာအဲ့ဥပမာသူ့ရဲ့မြေွက်က350တန်းနဲ့ဆိုတော့အဲဘာကနေပဲ350ရှိတယ်အဲ့ခါကျဘာမှန်းနေကြရပါညာလေဟိုလာကြည့်အဲ့ကျတော့350တန်းပါတယ်ဆိုဇွတ်လို့ပြအဲ့လိုပတ်စံရှိတော့လူတွေလည်းထပ်ပတ်စံပူဖောင်းပေါ့ကွာပေါ့အခုအဲ့လိုရှိတယ်ဘာလို့ဆိုတော့တကယ်ကြချိလို့ရှိရင်ငွေသူ့ရဲ့ဒီမြေွက်က350တန်း50သုံးဖို့တဘုံဘုံပတ်စံရှိရမှာလေအဲ့ဒီပုံလေးပိုင်းပစ္စည်းတွေရှိတယ်ထောက်ထားတယ်လည်းအထက်တောင်းပြီးတဲ့ခါကျမှဒါတောင်မှသုံးဖို့တဘုံရှိရအခုကတော့350တန်းနဲ့မြေကိုသူက350တန်းနဲ့350ရှိရတကယ်350ရောင်ဘယ်လိုလုပ်မလဲလုပ်တဲ့လူကြီးကဟိုအဆောက်ပါမရေးပါမိပါအကုန်လုံးဆောက်လုပ်တာပေါ့လုပ်တော့ပတ်စံရှိအောင်ရှိအောင်လုပ်တဲ့
အခုလက်ရှိဘန်နေရဲ့အနေအထားကိုကြည့်ပြီးတော့ဟိုဒီ NLD အစိုးရကနေပြီးတော့အခုချမှတ်ပြီးတော့ဥတီသွားနေတဲ့စီးပွားရေး policy ဟာအာ policy ရဟိုဘာတွေများဒီဟိုပေါ့ကောင်းကျိုးဆိုးကျိုးတွေရှိတယ်လို့ဆရာမမြင်မိလဲဆိုလို့ကျွန်တော်အခုလိုမျိုး banking sector reform တို့တို့ဒီ inflation ကိုထိန်းနိုင်မှုတို့တစ်ဖက်မှာစူးစမ်းနေရပါလဲကျွန်တော်တို့ကြားရတော့ဒီဆရာမသူသွားနေတဲ့စီးပွားရေး policy banking sector တခုပဲကျွန်တော်တို့ကြည့်မယ်ဆိုရင်သူ့ရဲ့အားနည်းချက်အားသာချက်ကဘာရှိလဲဆရာမအခု
ဆရာကကျတော့သူ့ရဲ့စနစ်တိုင်းသူတို့လုံနေတော့ဟုတ်တယ်နောက်တစ်ခုကအခုဘာမှအခုကောင်းမီချက်ပေါ်လက်တဲ့ဦးစိုးသိန်းတို့ဦးဆက်အောင်တို့ကတော့ပါတဲ့လူတွေဆိုတော့သူကအဲစီးပွားရေးနဲ့ပတ်သက်တော့တကယ်ဝင်နေပေါ့နော်ခြုံငုံမိကြည့်နေတဲ့ဆရာကြီးပါတယ်ဆိုတော့သူတို့လုပ်တဲ့စနစ်ကတော့အကောင်းပါတယ်ဒါပေမဲ့လောလောဆယ်ပြင်းပြင်းထန်ထန်ဟာတော့ဒီကံထိချုပ်နိုင်ပေါ့
ဒါဆိုလို့ရှိရင်တော့ဆိုလိုချင်တာကဒီဥစ္စာကိုဆရာမပြောသလိုဒီအချက်၃ချက်နဲ့ကိုက်ညီပြီးတော့ဟောပေါ့နော်နိုင်ငံတကာစတန်ဒတ်မီလာအောင်နိုင်ငံတကာစံချိန်မီလာအောင်တကယ်ကိုတည်တည်ကြကြ
မမကံကလေးလုံနိုင်မှုအတွက်ကတော့ဆရာမအချိန်ကာလတော်တော်ယူရအောင်မယ်ဆိုတဲ့သဘောလားမသိနော်
အဲ့တော့အဓိကကျဘူဟိုပါအဓိကတော့ငါသစင်းမြစ်ကနေထုတ်ရမှာလေခုနကကျွန်တော်ပြောစုပေါင်းမတ်တီငွေရင်းနေလို့လောက်အောင်လို့အချို့ကဘယ်လောက်ပဲထားရမလဲဆိုတော့ဆိုအတိအကျစင်းမြစ်ကတော့မလိုက်နိုင်ပါလုံးမယ်ဆိုတော့နောက်ခုရပန်ပွင့်နေရှိရမှာလားခုနကသစင်းထားပြီးတော့ပြန်ဆက်တာတွေပြက်ကွက်မှုတွေရှိရမှာလားလူရဟုတ်က
ဲ့
ခုနကပစံပိုးချိလိုက်တယ်စီအဲ့ပြက်ကွက်မှုတွေဘယ်လောက်ရှိတယ်ဆိုတော့လိုက်ပြီးသူကလိုက်တော့ကြီးကျက်နိုင်တယ်ဒါပေမဲ့အခုသူစေးကောင်းလိုက်တဲ့ဂျာရီဟန်ကတော့ခုဆိုဘယ်လောက်ရှိတယ်ဘယ်လောက်ကျန်ပေးဖို့ပြက်ွက်နေရဆိုတာကြီးဦးရကျမနိုင်တော့ပေါ့ဆင်းတောင်းလိုက်ဆိုအရင်တုန်းကရေပေါင်း90ဆိုတတ်မှတ်ထားတာရှိတယ်ရေပေါင်း90တုန်းကပြန်ရအောင်လို့ဘယ်လိုလုပ်မလဲဆိုတော့ဆက်ဆက်ဆန်းကပြန်ပြီးတင်လို့ရရေပေါင်း90နဲ့အရင်တုန်းကအဲ့လိုကာလာတတ်မှတ်ထားပြရရှိတယ်ရှင်းငွေပြန်မရဆိုသူလည်းအောက်မခံနိုင်ဘူးဘူးကြီးကပါလားဟုတ်တယ်မလားအများကြီးရှိထားတော့အဲ90အတွင်းမှာတတ်မှတ်တဲ့ပမာဏငွေကိုရမင်းရဇာဝေရှုပြန်ရောက်နိုင်တာပိုချီလက်ချီဒါပေမဲ့ရေပေါင်း90စောင့်ရေပေါင်း90တင်ပြန်ဝင်တယ်ဆိုလို့ရှိရင်တော့အဲ့ central bank ကိုသင်ပြရမယ်ဆိုပြီးအဲ့စနစ်တွေလောက်ထားတာရှိတယ်။အဲ့စနစ်တိုင်းလုပ်ဖို့သူကနေ control လုပ်တာပဲ
။စီဝါရေးကဏ္ဍကိုကြားခဲ့ကြတာပါ။ဒုတိယပိုင်းကိုရှေ့တစ်ပတ်မှာဆက်လက်တင်ပြပေးပါမယ်။အခုတော့တူတာဆောင်တဲ့ American တခွင်အစီအစဉ်ကိုနားဆင်ရအောင်ပါ။ကိုအောင်တင်ဆက်ထားတာဖြစ်ပါတယ်။
အမရထရန်ဘာဝင် Republican လွတ်တော်မှတ်တည်ထိကျုပ်ထားတဲ့ Congress လွတ်တော်ကနေလာမယ့်နှစ်ကစလို့အားနည်းချက်တွေနဲ့ပြည့်နေနေတဲ့လူဝေမှုကြီးကြပ်ရေးဥပဒေစနစ်ကိုပြောင်းလဲပစ်ဖို့ဆရာထက်တန်နေကြပါတယ်။မက္ကဆီကိုနဲ့ American ပြည်အောင်စုနယ်စပ်မှာတိုင်းကာယံမှုကိစ္စလဲအကောင့်တွေဖော်မဲလို့ရွေးကောက်ပွဲကာလအတွင်းကအမရထရန်ကအခိုင်အမာကတိပေးထားတာပါ။အခုလိုတိုင်းကာယံမှုအပါအဝင်တခြားအရေးကြီးတဲ့ရွေးကောက်ပွဲကတိကိုယ်တွေကိုအကောင့်တွေဖော်ရမှာသမရအနေနဲ့ဘလို့စင်ခေါ်မှုတွေရင်ဆိုင်နေရလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ
Mr. Speaker The President of the United States
တောင်ပိုင်းနယ်စပ်လူမျိုးရင်းနဲ့ပတ်သက်ပြီးအခိုင်အမာဆောင်ရွက်ဖို့တာဝန်စတင်ထမ်းဆောင်ခြင်းကလေးကသမရဒေါ်နယ်ထရန့်မှာ Congress လွှတ်တော်ကိုအခုလိုပြောကြားထားပါတယ
် We will soon begin the construction of a great great wall
ဒီမှာကြင်မှာပဲတိုင်းကြီးကိုစတင်ဆောက်လုပ်ပါမယ်
Republican တွေကြီးစိုးထားတဲ့အောက်လွှတ်တော်မှာလဲမက္ကဆီကိုနယ်စပ်ကလက်ရှိတိစောက်ထားပြီးသားတိုင်းကိုပြန်လည်မုံမှန်ပြင်ဆင်ဖို့နဲ့နယ်စပ်လုံခြုံရေးကင်းလက်တပ်ဖွဲ့နောက်လူဝင်မှုကြီးကြပ်ရေးအဖွဲ့ဝင်တွေထပ်မံငှားရနိုင်ဖို့အတွက် 1.6 ဘီလီယံအသုံးစရိတ်ချပေးဖို့နှစ်ကြိမ်မဲခွဲဆုံးဖြတ်ခဲ့ရပါတယ်ဒါပေမဲ့လည်းကျမ်းမာရေးနဲ့အခွန်စနစ်ပြောင်းလဲရေးကွန်ဂရက်စ်လွှတ်တော်မှာအကြိမ်နဲ့ဆွေးနွေးခဲ့ရပြီးအထက်လွှတ်တော်မှာလည်း Republican တွေကဒီမိုကရက်တွေအပေါ်နှာတပြားသာအနေငယ်အသာစီးရထားတာကြောင့်နေဆက်တိုင်းကာယံမှုကိစ္စသမရထရန့်အနေနဲ့အခက်ကြုံနေတာပါဒီမိုကရက်ထက်လွှတ်တော်ခေါင်းဆောင်ချက်ရှူမာကဒီကိစ္စသဘောမတူကြောင်းပြောထားပြီးပါပြီ
I made it so clear to the president that there is not
ဘယ်ကဘူးမလို့ဘူးဆိုတာသမရကိုလုံးဝရှင်းရှင်းလင်းလင်းပြောထားပြီးပါပြီ
ဒါပေမဲ့လည်းထရန့်ရဲ့ရွေးကောက်ပွဲကာလကပေးထားတဲ့ကတိတွေဖြစ်တဲ့တရားမဝင်ခိုးဝင်လာသူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ရေးနဲ့တရားမဝင်နေထိုင်သူတွေကိုအကာအကွယ်ပေးထားတဲ့မြို့ကြီးတွေကိုရန်ပုံငွေဖြတ်တောက်ရေးစတဲ့ဥပဒေတွေကိုတော့ Republican တွေကြီးစိုးတဲ့အောက်လွှတ်တော်ကအတည်ပြုပေးနိုင်ခဲ့ပါတယ်ဒါဟာလူရည်ရဲ့ဆန္ဒကိုဖြည့်ဆည်းပေးတာဖြစ်တယ်လို့ Republican အောက်လွှတ်တော်အမတ် Scott Desjarlais ကပြောပါတယ်
President Trump is cracking down on immigration crime illegal border crossings are down
နိုဝင်ဘာလနိုဝင်ဘာလကအမေရိကန်လူထုတောင်းဆိုထားတဲ့အတိုင်းပဲသမ္မတထရန့်ကဆောင်ရွက်ခဲ့တာကြောင့်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်မှုတွေကျဆင်းသွားတယ်လို့နိုင်ငံခြားသားရာဇဝတ်မှုကျူးလွန်သူတွေကိုဖမ်းဆီးနိုင်တာနဲ့ပြန်ပို့နိုင်တဲ့ဥယျာဉ်တိုးလာပါတယ
်ဒီမိုကရက်တွေကတော့တရားမဝင်နေထိုင်သူတွေကိုအကောက်အွယ်ပေးထားတဲ့မျိုးကြီးတွေဘက်ကကာကွယ်ပြောဆိုသွားတယ်နယူးယောက်ပြည်နယ်အလွတ်တော်အမတ် Adriano Espelette က
It is a safety net for people that are part of our family they take care of our children they wash our dishes
ကျွန်တော်တို့လိုလူမှုပတ်ဝန်းကျင်ကအလုပ်တွေစိုက်ပျိုးရေးလုပ်ငန်းတွေနဲ့တက်ကြီးရွယ်တွေအပေါ်ပြုစုစောင့်ရှောက်ပေးနေသူတွေကိုဒီမျိုးကခေလုံးခွင့်ပေးထားတာကြောင့်အဲ့ဒီမျိုးတွေကိုရန်ပုံငွေဖြတ်ထုတ်ပြစ်မဲ့ဥပဒေဟာ American Standard ဘိုးတွေနဲ့ကိုက်ညီမှုမရှိပါဘူ
းဒီဥပဒေဟာသူတို့သားသမီးတွေစီပြန်လာတဲ့သူတွေကို1920အထိပြည်နှံချမှတ်ပေးနေတာကြောင့်လဲဒီမိုကရက်တစ်ကကန့်ကွက်နေတာပါထက်လွတ်တော်ကတော့တရားမဝင်ခိုးဝင်လာသူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ရေးနဲ့တရားမဝင်နေထိုင်သူတွေကိုအကာအကွယ်ပေးထားတဲ့မြို့ကြီးတွေကိုရန်ပုံငွေဖြတ်တောက်ရေးစတဲ့ဥပဒေတွေကိုအတည်ပြုဖို့မဲခွဲမဆုံးဖြတ်နိုင်သေးပါဘူး။သမ္မတထရန့်ရဲ့ပထမနှစ်သက်တမ်းထောက်ဝက်လောက်မှာအရေးကြီးဆုံးဆွေးနွေးပြောဆိုရတဲ့အကြောင်းအရာကတော့ မက္ကဆီကိုနဲ့အမေရိကတဲ့လေပိုင်းနိုင်ငံတွေကနေကလေးဘဝမှာသူတို့မိဘတွေနဲ့အတူအမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာသူလူငယ်၈သိန်းကျော်အရေးပါတမရဘရိတ်အိုဘားမားလက်ထက်ကတော့ Dreamers လို့ခေါ်တဲ့ဒီလူငယ်တွေကိုဒါကအစီအစဉ်အောက်မှာအလုပ်လုပ်ကန်ခွင့်ကြောက်တက်ခွင့်စတဲ့ခွင့်ရည်တွေပေးထားပါတယ်ဒါပေမဲ့လည်းစက်တင်ဘာလဇန်မိုက်မှာအမေရိကန်ပြည်ထောင်စုရဲ့အကျိုးကိုရှေးရှုပြီးဥပဒေနဲ့ညီတဲ့စနစ်လိုအပ်တယ်ဆိုပြီးဒါကအစီအစဉ်ကိုတမရထရမ့်ကပေးဖြတ်ခဲ့ပါတယ်ဒါပေမဲ့လည်းသမရတယောက်အနေနဲ့အမေရိကန်ပြည်သူတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ရမယ့်တာဝန်ရှိတဲ့တစ်ချိန်ထဲမှာမိဘတွေရဲ့လူရဲကြောင့်ကလေးတွေကိုအပြစ်ပေးရတာမျိုးသူမလုပ်ချင်ဘူးလို့လည်းဆိုပါတယ်ဒါကအစီအစဉ်မှာပါဝင်နေသူတွေကိုအမေရိကမှာဆက်ပြီးတော့နေထိုင်ခွင့်ပြုမပြုဆိုတာကိုလွှတ်တော်အနေနဲ့6လအတွင်းမှာဆုံးပြပါဆိုပြီးတော့လည်းအချိန်ပေးခဲ့ပါတယ်
I have a love for these people and hopefully now Congress will be able to
သူတို့တွေပေါ်ကျွန်တော်မေတ္တာထားပါတယ်Congress အနေနဲ့မမှန်ကန်ကန်နဲ့သူတို့ကိုကူညီနိုင်မယ်လို့မျှော်လင့်ပါတယ်
။ဒါကအစည်းအဝေးကိုပြင်ဆင်သက်သွင်းပေးဖို့ကလည်းသိအဓိပ္ပာယ်မရှိလာဘူးလို့ Republican အချို့ကဆိုပါတယ်။အဓိကအကြောင်းရင်းကဖြစ်တဲ့နေဆက်လုံခြုံရေးနဲ့ပတ်သက်လို့တင်းတင်းကြပ်ကြပ်ကင်တွယ်ဆောင်ရွက်တာမျိုးမရှိဘူးဆိုရင်ဒါကလိုအစည်းအဝေးမျိုးနောက်မှလည်းဆက်ထားရှိနေရမှာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကထောက်ပြပါတယ်
။ DACA is a symptom of a bigger problem.which is we do not have control of our borders.
DACA ဆိုတာကျွန်တော်တို့နယ်စပ်ကိုမထိန်းချုပ်နိုင်တဲ့ပြဿနာကြီးရဲ့လက္ခဏာတစ်ရပ်ပါ။တမရက Congress အနေနဲ့ DACA စီစဉ်ကိုကင်တွယ်ဖို့ပြောဆိုထားတာကြောင့်ကျွန်တော်တို့အနေနဲ့ဒီကိစ္စကိုရှင်းနေရတဲ့တစ်ချိန်တည်းမှာနယ်စပ်လုံခြုံရေးတရားဥပဒေစိုးမိုးရေးစတာတွေကိုလည်းကင်တွယ်ရမှာပါ။အဲ့ဒါမှနောက်10နှစ်အတွင်းကျွန်တော်တို့ DACA လိုပြဿနာမျိုးမရှိမှာပါ။
Democratic ကတော့ DACA အစီအစဉ်ကိုအမြန်ဆုံးပြန်အသက်သွင်းချင်နေတာပါ
The president said I'm going to do away with Obama's executive order and now Congress
သမရအနေနဲ့ဥပဒေပြဋ္ဌာန်းမှာဒါကျွန်တော်တို့လုပ်ဖို့လိုအပ်နေတာပါအခု3လရှိသွားပြီဖြစ်ပေမဲ့ဖြစ်မလာသေးပါဘူး Republican တွေကတော့အချိန်နဲ့နဲ့ပူပေးပါနောက်နှစ်ကျရင်လုပ်ပါမယ်လို့ပြောနေတာပဲ
DACA အစီအစဉ်ကိုပြန်အကောင်းထဲမဖော်ရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းပြနေတဲ့အထိလှုပ်ဆောင်သွားမယ်လို့ Democratic အနေနဲ့ချိန်ကြောက်ထားပေမဲ့2019ကုန်တဲ့အထိထူးခြားမှုမရှိသေးတာကြောင့်2018ခုနှစ်အတွင်းမှာဒီအစည်းအဝေးအကောင်အထည်ပေါ်လာဖို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းနှစ်ကုန်ကနီးခရစ်စမတ်ကာလမတိုင်ခင်လေးမှာပဲအခွန်စနစ်ပြုပြင်ပြောင်းလဲရေးဥပဒေကိုအတည်ပြုလိုက်နိုင်တာကတော့သမရထရမ့်အတွက်အောင်မြင်မှုကြီးတစ်ရပ်လို့ဆိုရမှာပါ
။ It's the largest I always say
ကျွန်တော်ပြောနေကြအတိုင်းပါပဲကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာအကြီးအမားဆုံးအခွန်လျှော့ချပေးနိုင်ခဲ့တာဖြစ်ပြီးဒါဟာတကယ့်ကိုထူးခြားပါတယ်။
ဒါပေမဲ့ Republican တွေကြီးစိုးထားတဲ့လွှတ်တော်ကဒီဥပဒေနဲ့ပတ်သက်ပြီးတော့အခြေတင်ဆွေးနွေးတဲ့ကြားနာပွဲတွေကျင်းပမပေးခဲ့ပဲခက်မြင်မြန်အတည်ပြုခဲ့သလိုနောက်ဆုံးအချိန်ထိပြင်ဆင်ဖြစ်ဆွနေခဲ့တယ်ဆိုပြီး Democrat တွေဘက်ကကန့်ကွက်ပြောဆိုထားတာပါ Democrat ထက်လွှတ်တော်ခေါင်းဆောင် Chuck Schumer က
Corporations are flush with cash right now
အခုခါမှာ corporation တွေအနေနဲ့ငွေလုံးရင်းကင်ထားပြီးတော့ stock ဈေးကွက်ပေါင်းပိုလှုပ်ဖြစ်လာပြီးမဲ့လုတ်ကန်ခွင်လန်းတွေကတော့ရှားပါးနေသေးပါအကုန်ကောက်ခံမှုလျှော့ချပေးလိုက်တဲ့အတွက်ကုမ္ပဏီတွေဟာသူတို့ရဲ့စုရှယ်ယာအများအပြားကိုပြန်ဝယ်မယ်ဆိုပြီးတော့လည်းပြောရကြောင်းမလို့ဒါဟာအမေရိကန်နိုင်ငံအတွက်ဘလို့မှအကျိုးဖြစ်တွန်းစေမှာမဟုတ်ပါဘူ
းအခွန်စနစ်သစ်ကြောင့်အမေရိကန်တွေအနေနဲ့အခွန်လျှော့ပေါ်ပေးအားပြီးဝင်ငွေအနှဲငယ်တိုးလာမှာဖြစ်ပေမဲ့2025မှာဒီလိုအခြေအနေတွေအဆုံးသတ်မှာပါဒါအပြင်လာမယ့်10နှစ်အတွင်းအမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိတင်ရှိနေတဲ့အကျွေး20 trillion မှာနောက်ထပ် 1 trillion ကျော်တိုးလာမှာဖြစ်တယ်လို့ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်ခင်ဗျာ
ဟုတ်အောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ဒီဇင်ဘာလ17ရက်နေ့ကရုရှားတွေဥဆောင်တဲ့တပ်ဖွဲ့တွေဟာနဗလူဟန်စလီမျိုးကလေးကို Great Rocket တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အရတားရှိဦးသေဆုံးခဲ့ပြီးဒါဇင်နဲ့ချီတဲ့အိမ်တွင်းနဲ့အတူကျောင်းတစ်ကျောင်းနဲ့ကစားကွင်းတစ်ခုပါပျက်စီးခဲ့ရပါတယ်။ရုရှားဥဆောင်တဲ့တပ်ဖွဲ့တွေဟာဒုံးစညက်ကရေတန့်ဆက်ရုံနဲ့ကလိုရင်းအဆိပ်ဓာတ်ငွေတွေလွတ်တဲ့ရေတန့်ဆက်ရုံကပိုက်တွေချထားရနေရာတစ်ဝိုက်ကိုလည်းတိုက်ခိုက်ခဲ့ကြတာပါ။ဒီလိုတိုက်ခိုက်မှုကတိုက်ကိုအန္တရာယ်ကြီးတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Heather Newark ကသတိပေးခဲ့ပါတယ်။ဒီဆက်ရုံတရှိရနေရာဟာလူနေအိမ်ကြီးတွေနဲ့နီးတဲ့အတွက်တကယ်လို့သူတို့ရဲ့တိုက်ခိုက်မှုကနေဒီဓာတ်ငွေတွေလွတ်ထွက်ကုန်ရင်ကြာလာမယ့်အန္တရာယ်ဟာတိတ်ကိုဆိုးဝါးလာနိုင်တယ်လို့ပြောပါတယ်။ရေတန့်စင်တဲ့ဆက်ယုံနဲ့အနာကကုတ်အချိုးရေးဆက်ယုံတို့ဟာဒေသရင်းလူပေါင်း3,400ကျွဲလောက်အတွက် တော့ရေးတန့်ပြက်စင်မီနဲ့အိမ်တွေအပူချက်ရအောင်ထောက်ကူပေးနေတာပါ။တောက်တုံးရေးဖြန့်ပြည့်မှုနဲ့တိတ်အေးတဲ့ဆောင်းလာတယ်မှာပြက်စစ်အပူတက်မပေးနိုင်အောင်ဖြစ်လာမဲ့ကိစ္စဟာတိတ်ကိုအန္တရာယ်ကြီးတယ်လို့လဲ Miss New York ကပြောပါတယ်။ရေးတန့်စင်ဆက်ရုံဝန်းကျင်မှာနေရာယူထားတဲ့ရုရှားဥဆောင်တဲ့တပ်ဖွဲ့တွေအဲ့ဒီနေရာကနေချက်ချင်းပြန်ပြီးဆုတ်ပေးဖို့လဲတောင်းဆိုခဲ့ပါတယ်။ဒါအပြင်ယူကရိန်းမှာအရက်သားတွေနေထိုင်တဲ့နေရာတွေကိုသူတို့ရဲ့rocket တွေလက်နက်ကြီးတွေနဲ့တိုက်ခိုက်နေမှုတွေလည်းရပ်တန့်ပေးဖို့ထပ်မံတောင်းဆိုလိုက်ပြီးအပြစ်ခတ်ရစင်းရေးဆိုင်ရာ mix သဘောတူညီချက်တွေကိုလေးစားဖို့လည်းပန်ကြားလိုက်ပါတယ်။ Ukraine အရှေ့ပိုင်းဒေသတွင်လူသားချင်းစာနာမှုဆိုင်ရာဆိုးရွားတဲ့အခြေအနေနဲ့ရင်ဆိုင်နေရတာ၃နှစ်ရှိနေပြီဖြစ်ပြီးအခုပိုးပြီးဆိုးလာနေပါတယ်။ Donbas ဒေသကလူပေါင်းတန်းတန်းကျော်အတွက်စာနာရေးကလုံလောက်မှုမရှိတဲ့ပြင်ပြီးခဲ့တဲ့နှစ်တစ်နှစ်လုံးမှာလည်းအရက်သားထိခိုက်ဒေဆုံးဒဏ်ရာမှုတိတိတသာတိုးမြင့်ခဲ့ပါတယ်။ဒါကြောင့်ရုရှားကယူကရိန်းအရှေ့ပိုင်းမှာတိုက်ခိုက်နေမှုတွေကိုအဆုံးသတ်ဖို့အပြင်ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်နယ်မြေတွေပေါ်ကနေလက်နက်ကြီးတွေတုတက်ဖွဲ့တွေကိုပြန်ရုပ်သိမ်းပေးပြီးကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့လုပ်ငန်းတွေကိုလက်ခံသဘောတူဖို့ Miss New York ကတောင်းဆိုလိုက်ပါတယ်။ American ပြည်ထောင်စုအနေနဲ့ Mix သဘောတူညီချက်ကိုအပြည့်အဝအကောင့်ထဲပေါ်ရင်ယူကရိန်းအရှေ့ပိုင်းဒေသတွေငြိမ်းချမ်းရေးတားရှိခံအောင်လုပ်မယ်လို့ကတိပေးထားတဲ့အတိုင်းဆက်ပြီးစောင့်ထိန်နေမယ်လို့ပြောကြားခဲ့ပေမယ့်မကြခင်ကပဲဗီယက်နမ်မှာနိုင်ငံခြားရေးဝန်ကြီးတလဆန်ကဒီကျန်းဖက်မှုတွေလှုပ်ဆောင်နေတဲ့အရင်းမြစ်ကိုရှင်းရှင်းသိဖို့လိုအပ်တယ်လို့ရုရှားဟာဒီအစိုးရဆန့်ကျင်တဲ့တပ်တွေနဲ့အတူလက်တွဲတိုက်ခိုက်နေပြီးလက်နက်တပ်ဆင်ပေးတာတင်သွင်းပေးတာနဲ့ဥဆောင်မှုတွေကိုပေးနေတယ်လို့ပြောကြားခဲ့တာပါ။ယူကရိန်းရှေ့ပိုင်းဒေသမှာအကျန်းဖက်မှုတွေအဆုံးသတ်စေဖို့နဲ့အမေရိကန်နဲ့ရောနိုင်ငံတကာနဲ့ပါပိုကောင်းတဲ့ဆက်ဆံရေးရလာစေဖို့အတွက်လှုပ်ဆောင်မှုဟာရုရှားပေါ်မှာပဲအဓိကမူတည်နေတယ်လို့ပြောကြားခဲ့ပါတယ်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈ရက်နေ့ကနေ၉ရက်နေ့ထိလိုင်းဒိုမီတာ16 19နဲ့24ဒီဂရီကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ယူအီမြန်မာပိုင်းကအင်္ဂါနေ့မနေ့ဖက်အစီအစဉ်လေးဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုရှားဖောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အီရန်နိုင်ငံကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုထောက်ခံကြောင်းအစိုးရတင်ပြောကြားခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအီရန်ပေါ်ပုံမှန်ဖိအားပေးနိုင်မယ့်အခွင့်အလမ်းအခုလနောက်ပိုင်းမှာထပ်မံရရှိပါလိမ့်မယ်။ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်အကြားရရှိခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်အတိုင်းအီရန်ဘက်ကလိုက်နာခြင်းရှိမရှိဆိုတဲ့ကိစ္စကိုတက်တန်းထပ်တိုးရေးတွေဇွန်လလလယ်မှာလွှတ်တော်ရဲ့ပြဋ္ဌာန်းချက်နဲ့အညီသမ္မတထရမ့်အဆုံးဖြတ်ပေးရမှာဖြစ်ပါတယ်။အီရန်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းလူ12ဦးသေဆုံးခဲ့ရတယ်လို့အီရန်အစိုးရရုံးမြင့်တန်ကြားကပြောပါရယ်။အဓိကရုံးမှာပါဝင်တဲ့သူတွေနဲ့ဥပဒေချိုးဖောက်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေနဲ့အင်အားသုံးဖြုတ်ခွင်းသွားမှာဖြစ်ကြောင်းအီရန်သမ္မတကပြောဆိုထားတာပါ။ပြည်တွင်းစီးပွားရေးအခြေအနေနဲ့ဒေသတွင်းလွှမ်းမိုးနိုင်အောင်ဆော်ဒီအရေဗျာနဲ့ဖြစ်နေတဲ့တိုက်ပွဲရဲ့အစိပ်ပိုင်းဖြစ်အစိုးရစစ်တပ်တွေကဆီးရီးယား၊အီရန်နဲ့ယမန်နိုင်ငံတွေမှာတိုက်ပွဲဖြစ်နေတာကိုဆန့်ကျင်တဲ့အနေနဲ့ပြည်ရဲ့သတင်းပတ်သက်စတင်ခဲ့တဲ့ဆန္ဒပြမှုတွင်ဆန္ဒပြသူယာနဲ့ချီဖမ်းဆီးခံခဲ့ရတာဖြစ်ပါရယ်။အမေရိကန်တပ်ဖွဲ့တွေတိုက်ခိုက်နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အင်ဂျင်ချင်းပါကစ္စတန်နိုင်ငံဟာအကြမ်းဖက်သမားတွေကိုခိုအောင်နိုင်ဖို့ခွင့်ပြုထားတဲ့နိုင်ငံလို့သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးဆွဆဲပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအကျဉ်းဆောင်အတွင်းမှာထိန်းသိမ်းခံထားရဆဲဖြစ်တဲ့ Writers သတင်းတောင်တို့အတွေ့အားလုံးဝိုင်းဝန်းဆုတောင်းပေးကြဖို့ပြီးခဲ့တဲ့ရက်ပိုင်းကမှမြန်မာအကျဉ်းဆောင်ကနေပြန်လွတ်မြောက်လာတဲ့မလေးရှားနိုင်ငံသူသတင်းတောင်ကတောင်းဆိုလိုက်ပါတယ်
နောက်ဆုံးရထားတဲ့သတင်းချင်းချင်းကိုရှားဖောင်ကကြီးညာတော့ခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတံမဲဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ညနေပြည့်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 16 25နဲ့19တို့ကနေဖတ်ယူနားဆင်နိုင်ကြပါတယ် view ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာနဲ့မြန်မာပြည်ကတောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မွေးပါခင်ဗျာ
The
This program has come to you from the Voice of America, Washington.